Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်အောက်တိုဘာ19ရက်စက်တာရင်းညစီစဉ်တွေကိုမြမစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်ပေးနေပါပြီ။လိုင်းကီလိုမီတာ3251ပြင် VOA ရဲ့ Facebook Website နဲ့ YouTube ကလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအပြင်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပ
ါ။မင်္ဂလာညချမ်းပါရှင်ကျွန်မကတော့စုပြတ်မော်ပါဂါဇာဒေသပေါ်အစ္စရေလဆက်လက်တိုက်ခိုက်နေချိန်မှာပဲဗြိတိန်ဝန်ကြီးချုပ်ဟာဂျေရုဆလင်ကိုတွားရောက်ပြီးတော့အစ္စရေလဝန်ကြီးချုပ်သမရာတို့နဲ့တွေ့ဆုံခဲ့ပါတယ်။ဂါဇာမှာဖြစ်နေတဲ့အခြေအနေတခါယူကရိန်းစစ်ပွဲအရေးကိစ္စတွေအပေါ်အမေရိကန်တို့ရဲ့တုံ့ပြန်ပုံနဲ့ပတ်သက်လို့သမရာဂျိုးဘိုင်ဒန်ဟာဒီကနေ့ညကြာရဲ့နိုင်ငံတော်ကိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အမေရိကန်သတင်းအေဂျင်စီ US Agency USAGM လက်အောက်ခံ RFERL သတင်းဌာနကသတင်းအက်ဒီတာတယောက်ရုရှားမှာဖမ်းဆီးခံထားရပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင
်။ကျေးဇူးပါမဆုမြတ်မွေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်မူဆယ်မြို့မှာမူဆယ်မြို့နားမှာစစ်ကောင်စီစခန်းတစ်ခုကို KIA တိုက်ခိုက်သိမ်းပိုက်ခဲ့တာမှာ KIA သတင်းပြန်ကြားရေးတာဝန်ခံက
ခမာယာ96ခုယူဟာကောင်းတွေကိုဝန်တိုက်တယ်ကျုပ်ကပန်းဆိုင်နာပဲမုံဘောပဲမှာနေလေတော့မှာပဲဝန်တိရတယ
်နောက်တရုတ်ရဲ့ BI စီမံကိန်းမှာမြန်မာပါဝင်နိုင်မှုအပေါ်အကဲခတ်အချို့အမြင်ဘယ်လိုရှိပါလဲနောက်ထောင်ချနေတဲ့ကချင်ဘာသာရေးကောင်ဆောင်ဒေါက်တာကလမ်ဆန်ဆောင်ရဲ့ကျမ်းမာရေးမိသားစုတွေစိတ်ပူနေပါတယ်အခုလိုသတင်းတွေပြီးမှာတော့ကြာတာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥရောပရဲ့မြန်မာရေးတုံသက်ချက်နောက်ကျန်းမာရေးနဲ့တိုင်းရင်းသတင်းတွေနောက်ဆက်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲ့ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ပြောပြပေးပါမယ်ခင်ဗျာ
ဟာမတ်စ်သွေးကြွားတွေကိုလက်တုံးပြန်တိုက်ခိုက်တဲ့အနေနဲ့ဂါဇာကမ်းမြောင်ဒေသအပေါ်အစ္စရေးတို့ဒီကနေ့မှလည်းလေကြောင်းတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်နေပါဗျ။အစ္စရေးဘက်ကရပ်တည်တယ်ဆိုတာပြသတဲ့အနေနဲ့ဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်ခါဂျေရုဆလင်မြို့ကိုတွားရောက်ပြီးတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုနဲ့တွေ့ဆုံပါတယ်အစ္စရေးတို့အတွက်အမှောင်မိုက်ဆုံးအချိန်မှာဗြိတိန်နိုင်ငံကအားပေးထောက်ခံနေတယ်လို့ပြောခဲ့တယ်လို့အပြစ်မဲ့သူတွေသေဆုံးရတဲ့အပေါ်မှာစိတ်မကောင်းဝမ်းနဲ့ဖြစ်ရတယ်လို့ဗြိတိန်ဝန်ကြီးချုပ်ဆူနက်ကအခုလိုပြောကြားခဲ့ပါတယ
် We have seen the scenes over the past day that have shocked all of us, particularly at the hospital, and we mourn the loss of every innocent life, civilians of every faith.
အလုံးအတွက်တုံ့လုံအံ့ဩစရာဖြစ်ရလောက်တဲ့မိန်ကွေးမျိုးမြင်ကွေးမျိုးတွေပြီးခဲ့တဲ့ရက်ပိုင်းမှာမြင်တွေ့ခဲ့ရပါတယ်အထူးသဖြင့်ဆေးရုံကမြင်ကွေးတွေဖြစ်ပါတယ်အပြစ်မရှိဘဲအသက်ဆုံးရသူတိုင်းဘယ်ဘာသာကိုးကွယ်တဲ့အရတားမဆိုနိုင်ငံသားတိုင်းမဆိုအတွက်ဝမ်းနဲ့ကြေကွဲရပါတယ်လို့ဒီဗြိတိန်ဝန်ကြီးချုပ်ကပြောကြားသွားတာပါဟာမတ်စ်တွေရဲ့ဒဏ်ခံရသူတွေထဲမှာပါလက်စတိုင်းလူမျိုးတွေလည်းပါဝင်နေတယ်ဆိုတာသဘောပေါက်လက်ခံပါတယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်ကပြောကြားပါတယ်ဂါဇာကိုလူသားချင်းစာနာတဲ့အကူအညီတွေပေးခွင့်ပြုမယ်လို့အစ္စရေးတို့ပြောကြားချက်အပေါ်လဲသူကကြိုးဆိုကြောင်းပြောကြားခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဟာအစ္စရေးသမ္မတနဲ့လည်းဂျေရုဆလင်မြို့မှာဒီကနေ့အစောပိုင်းတုန်းကတွေ့ဆုံခဲ့ပါတယ်။ဂါဇာမှာအစ္စရေးတို့ထိန်းချုပ်မှုမရှိတဲ့တခုတည်းသောနယ်စပ်ဂိတ်ဖြစ်တဲ့အီဂျစ်နယ်စပ်ကရာဖာဂိတ်ကနေလူသားချင်းစာနာတဲ့အကူအညီတွေပေးပို့ခွင့်ကိုအီဂျစ်ဘက်ကသဘောတူတယ်လို့အစ္စရေးနိုင်ငံကနေပုံထုနေတုန်းကအပြန်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်။ဂါဇာဒေသကိုဝင်ရောက်နိုင်ဖို့အတွက်ကုညီထောက်ပံ့ရေးပစ္စည်းတွေနဲ့ကုန်တင်ကားအစီး20လောက်ဟာအီဂျစ်ဘက်မှာဒီကနေ့အသင့်စောင့်နေကြတယ်လို့ဒေသရင်းကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။အဲဒီအကူအညီတွေကိုကုလသမဂ္ဂကလိုအပ်နေသူတွေစီကိုခွဲဝေပေးရမှာဖြစ်ပါရဲ့ရှင်
။အခုလိုအချိန်မှာဒီဂါဇာကမ်းမြောင်မှာပိတ်မိနေသူတွေစီအကူအညီပို့နိုင်ရေးလက်ဆက်ဖြတ်လန်းကိုအီဂျစ်ဘက်ကပြင်ဖို့လုပ်နေပါပြီ။အီဂျစ်နိုင်ငံဆိုင်းတိုင်းပင်လယ်ကွေ့မှာရောက်နေပြီးဂါဇာကမ်းမြောင်မှာပိတ်မိနေသူတွေထံကိုအီဂျစ်ဂါဇာနယ်စပ်ရာဖာဂိတ်ကနေဖြတ်ကျော်ပြေးပို့နိုင်ရေးအတွက်ပြည့်နေတဲ့လမ်းတွေပြင်ဖို့လမ်းပြင်ဆက်တွေကိုပို့လိုက်ပြီးလို့လုံခြုံရေးအရာရှိနှစ်ဦးကဒီနေ့ပြောလိုက်တာပါရာဖာနေဇက်ဂိတ်ဟာအစ္စရေးရဲ့ထိန်းချုပ်မှုအောက်မှာမရှိတဲ့တခုတည်းသောဂိတ်ဖြစ်ပြီးဟာမတ်စ်အဖွဲ့ကအစ္စရေးနိုင်ငံတွင်အကြမ်းဖက်ဝင်ရောက်တိုက်ခိုက်ပြီးပထမနေ့မှာပဲအစ္စရေးရဲ့ဗုံးကြဲတိုက်ခိုက်မှုတွေကြောင့်အဲ့ဒီနေဇက်ဂိတ်အနီးဝန်းကျင်ကလမ်းတွေပျက်စီးသွားခဲ့ရတာပါကာဇာလေးကိုရိခာအကူအညီတွေပေးပို့နိုင်ရေးအစ္စရေးရဲ့သဘောတူညီချက်ရနိုင်ဖို့အမေရိကန်နဲ့အီဂျစ်တို့ကပူးပေါင်းတိုက်တွန်းနေပါတယ်။အကူအညီတွေတင်ဆောင်လာတဲ့ Tracker C20 ဝင်ရောက်ခွင့်ပြုမယ်လို့အစ္စရေးဘက်ကသဘောတူခဲ့ကြအောင်အမေရိကန်သမ္မတအင်ပီတော်ကမနေ့ဗုဒ္ဓနေ့မှာပြောကြားလိုက်ပြီးနောက်ထပ်အကူအညီတွေတင်ပို့ခွင့်ရနိုင်မယ်လို့လည်းမျှော်လင့်နေကြပါတယ်ခင်ဗျာ။
ကာဇာကမ်းမြောင်ဒေသကဒီအစ္စရေးတွေအပေါ်ဟားမတ်စစ်သွေးကြွတွေတိုက်ခိုက်ခဲ့တဲ့ကိစ္စယူကရိန်းစစ်ပွဲအရေးကိစ္စတွေအပေါ်အမေရိကန်ပြည်ထောင်စုရဲ့တုံ့ပြန်ပုံနဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့ကြားသာရင်းနှီးညချရင်နိုင်ငံတော်ကိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဟားမတ်စစ်သွေးကြွတွေအပေါ်လက်တုံ့ပြန်တိုက်ခိုက်နေတဲ့အစ္စရေးတို့ဘက်ကထောက်ခံနေစရာပြသတဲ့အနေနဲ့ရောကာဇာကမ်းမြောင်ဒေသကပါလက်စတိုင်းတွေရှိရာလူသားချင်းစာနာတဲ့အကူအညီတွေရောက်ရှိနိုင်ရေးအတွက်ပါသမ္မတဘိုင်ဒန်အစ္စရေးကိုပုံထုံးနေတော့ကတွားရောက်ခဲ့ပါတယ်။အစ္စရေးနဲ့အစ္စရေးပြည်သူတွေကိုကာကွယ်ရေးအတွက်အမေရိကန်ကအကူအညီပေးမယ်လို့သမ္မတဘိုင်ဒန်ကတယ်လီဗီမြို့တော်မှာကတိပြုခဲ့ပါတယ်။အစ္စရေးကာကွယ်ရေးအတွက်ဘယ်တော့မှနဲ့မတူတဲ့ထောက်ပံ့ကူညီရေးတွေပေးနိုင်ရေးလွှတ်တော်ကအတည်ပြုပေးဖို့အတွက်ဒီသတင်းပတ်နှောက်ပိုင်းကျရင်အမေရိကန်လွှတ်တော်ကိုတူတောင်းဆိုမယ်လို့လည်းသမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။ဂါဇာဒေသနဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်းဒေသတွေအတွက်အမေရိကန်ကဒေါ်လာသန်း100ကူညီပေးမယ်လို့လည်းကြေညာခဲ့ပါတယ်။အစ္စရေး၊ယူကရိန်း၊ထိုင်ဝမ်နဲ့အမေရိကန်၊မက္ကဆီကိုနယ်စပ်တွေအတွက်ဘိုင်ဒန်အစိုးရကနောက်ထပ်ဒေါ်လာဘီလီယံ100ဖို့သုံးစွဲထောက်ပံ့သွားဖို့အတွက်အဆိုပြုမယ်လို့မျှော်လင့်ရပါတယ်ရှင်။
အမေရိကန်မှာတော့လက်လက်နေတဲ့အောက်လွတ်တော်ဥက္ကဋ္ဌနေရာရွှေနိုင်ရင်ဒီနေ့တတိယကြိမ်မဲထပ်ပေးအောင်ပါမယ်။Republican Party လွှတ်တော်မှ Jim Jordan ကိုဥက္ကဋ္ဌအဖြစ်ရွေးချယ်ရေး American အောက်လွှတ်တော်ကဒီနေ့ October 19ရက်မှာတတိယကြိမ်မြောက်ထပ်မံမဲခွဲဆုံးဖြတ်ဖို့ရှိနေကြတာပါ။ဒါဟာသမ္မတဟောင်း Donald Trump ကိုအခိုင်အမာထောက်ခံအားပေးနေတဲ့ Jim Jordan ကိုလွှတ်တော်ဥက္ကဋ္ဌအဖြစ်မနေ့ကဒုတိယကြိမ်မြောက်မဲခွဲရွေးချယ်မှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မှာလွှတ်တော်မှာအမတ်များစုနေရာရထားတဲ့ Republican Party ကတတိယကြိမ်ထပ်ကြိုးစားကြမှာဖြစ်ပါတယ်။အိုဟိုင်းယိုပြည်နယ်ကနေလွှတ်တော်သက်တမ်း9ချိန်ရွေးကောက်တင်မြောက်ခံထားရတဲ့ဂျော်ဒန်ကိုအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြောက်ခံရဖို့မနေ့ဗိုလ်တူနေ့ကဒုတိယချိန်မြောက်မဲခွဲခဲ့စင်မှာတော့လိုအပ်တဲ့မဲ218မဲထက်အများကြီးလျော့ပြီးထောက်ခံမဲ196မဲသာရရှိခဲ့ပါတယ်ခင်ဗျာ
and then ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ကျသာရင်းညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်American သတင်း Agency USAGM လက်အောက်ခံ Radio Free Europe, Radio Liberty, RFERL အတွဲအလုံးလုံးနေတဲ့ရုရှားနယ်ပွား American သတင်းနောက်တယောက်ကိုပြည်ပလုပ်ငန်းအတွဲအလုံးလုံးနေသူအဖြစ်မှတ်ပုံတင်ဖို့ပြက်ကွက်မှုနဲ့ရုရှားမှာဖမ်းဆီးတရားစွဲထားတယ်လို့ RFERL ကပြောကြားပါတယ်။ Data နဲ့ Baskia ဘာသာစကားတွေနဲ့ထုတ်လွှင့်နေတဲ့ Data Baskia ဌာနကသတင်း Editor Elsu Gamashiva ကိုအမြန်ဆုံးပြန်လွှတ်ပေးဖို့အတွက် RFERL ယာယီဥက္ကဋ္ဌကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ Czech သမ္မတနိုင်ငံ Prague မြို့တော်မှာနေထိုင်နေတဲ့သတင်းတောက် Elsu ဟာမေလ20ရက်နေ့တုန်းကမိသားစုအရေးပေါ်ကိစ္စအတွက်ရုရှားနိုင်ငံကိုတွားရောက်ခဲ့တာဖြစ်တယ်လို့ American အခြေစိုက်သတင်းသမားများအကာအကွယ်ပေးရေးကော်မတီ CPJ ကပြောကြားပါတယ်။သူအိမ်ပြန်တဲ့ဇွန်လ2ရက်နေ့မှာခါဇန်လေးစိတ်မှာသူ့ကိုယာယီထိန်းသိမ်းထားပြီးတော့သူ့ရဲ့ American ရောရုရှားနိုင်ငံကို Passport ပို့ကသိမ်းဆည်းခဲ့ပါတယ်။RFE အလေသတင်းထံရရဲ့ပြောကြားချက်အရသူ့ကို American Passport ကင်ဆောင်တဲ့နိုင်ငံသားသားအဖြစ်အသိပေးဖို့ပြက်ကွက်မှုနဲ့ဒဏ်ငွေရိုက်ခဲ့တယ်လို့ပြောပါတယ်။သူ့ရဲ့ Passport တွေပြန်ရဖို့စောင့်နေစမှာပဲအခုလိုတရားစွဲခံရတာဖြစ်ပြီးတော့တကယ်လို့အပြစ်ရှိကြောင်တွေးရှိခဲ့ရင်ထောင်ဒဏ်5နှစ်အထိကြားခံရနိုင်တယ်လို့ CPJ ကပြောပါတယ်။သတင်းတောက် Elsu Gamashiva ဟာ Tata Stan နဲ့ Basco Tostan လူနည်းစုတိုင်းရင်းသားတွေနဲ့ပတ်သက်တဲ့သတင်းတွေကိုတင်ပြလေးရှိသူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းတာတာတိုင်းရင်းသားတွေအပေါ်ရုရှားအနာဘက်တွေကဖိအားပေးတဲ့ကြားကဒီဘာသာစကားကိုထိမ့်သိမ့်နိုင်ဖို့သူစ조사ခဲ့တယ်လို့ RFERL ဌာနကပြောပါတယ်သူဟာရုရှားနိုင်ငံမှာလက်တလောလပိုင်းတွေအတွင်းဖမ်းဆီးခံရတဲ့ဒုတိယမြောက်အမေရိကန်သတင်းတောက်ဖြစ်ပါတယ်ရှင
်ရုရှားနိုင်ငံသားရဲ့ဝင်ကြီးကတော့မြောက်ကိုရီးယားရောက်နေပြီးခေါင်းဆောင်ကင်ဂျွန်အန်နဲ့တွေ့ခဲ့ပါတယ်မြောက်ကိုရီးယားနိုင်ငံကိုနှစ်ရက်ကြာခီးစဉ်ရောက်ရှိနေတဲ့ရုရှားနိုင်ငံသားရဲ့ဝင်ကြီးဆာဂျီလက်ဗရော့ဟာကောင်းဆောင်ကင်ဂျွန်အန်နဲ့ဒီနေ့တွေ့ခဲ့တယ်လို့ရုရှားနိုင်ငံသားဌာနကသတင်းထုတ်ပြန်လိုက်တာပါအမေရိကန်ဦးဆောင်တဲ့နောက်ဆုနိုင်ငံတွေရဲ့ရန်လိုတဲ့ဆက်ဆံမှုတွေကိုရင်ဆိုင်နေရတယ်လို့ယူဆထားကြတဲ့ဒီနှစ်နိုင်ငံကြားပုံပုံနီးစပ်တဲ့ဆက်ဆံမှုတွေလှုပ်ဆောင်နေတဲ့သင်္ကေတလည်းဖြစ်တယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျာ
ဂျ ဂျပန်နိုင်ငံမှာပျက်စီးနေတဲ့ဖူကူရှိမားနျူကလ িয়ার ဓာတ်အဘိစက်ရုံကနေရေစိုးတွေကိုဩဂတ်လကစပြီးတော့ပြင်လဲတဲ့ထောက်လွှတ်ဆွန့်ပစ်ခဲ့ပြီးတဲ့နောက်မှာဓာတ်အဘိစက်ရုံနာမှာရှိတဲ့ငါးဆေးကသားငါးတွေကိုကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကနမူနာယူစစ်ဆေးနေပါတယ်။တရုတ်တောင်ကိုရီးယားနဲ့ကနေဒါနိုင်ငံတို့ကသုတေသီတွေပါဝင်တဲ့အနုမြူစွမ်းရည်အေဂျင်စီ IAEA ရဲ့အဖွဲ့ကငါးတွေ၊ရေတွေနဲ့နှုံးမြေတွေကိုနမူနာယူပြီးတော့Tritium Radio တက်တိကြွထက်ပါဝင်မှုနှုံးကိုစစ်ဆေးနေတာပါဂျပန်နိုင်ငံဓာတ်ခွဲခန်းတွေမှာတိုင်းတာသုံးသပ်မှုမှန်ကန်သလားဆိုတာစစ်ဆေးနေတာဖြစ်တယ်လို့စုံစမ်းစစ်ဆေးရေးအဖွဲ့ဝင်တယောက်ကသတင်းကောက်တွေကိုပြောပါတယ်ဆွန့်ပစ်ရေးတွေက Radio တက်တိကြွဓာတ်ပမာဏဟာ NDSC ရဲ့အဆင့်မရှိဘူးဆိုပြီးတော့ဒီ IAEA ကလက်ခံထားပေမဲ့တရုတ်နဲ့ရုရှားနိုင်ငံတို့ကဂျပန်နိုင်ငံထွက်ပင်လယ်စာတွေတင်ပို့မှုကိုတားမြစ်ပိတ်ပင်ခဲ့ပါတယ်2021တုန်းကဆူနာမီဒီလိုင်းကြီးတွေကြောင့်ဖူကူရှိမာဒါယေချိဓာတ်ပိတ်ဆက်ရုံတွေကနျူကလ িয়ার ဓာတ်ပေါင်းဖို့၃ခုပြက်စီးခဲ့ပြီးတော့သူတို့ကအပူလွန်ခဲ့ပောက်ကွဲမသွားအောင်လို့အိုလံပစ်ရေကူးကန်940စားလောက်ပမာဏရှိတဲ့ရေတွေသုံးပြီးတော့အကဲခံခဲ့ရပါတယ်အဲ့ဒီရေတွေကိုဆက်ပြီးတော့တူလောင်ထားလို့မရတာမို့ရေထဲပျော်ဝင်နေတဲ့ Tritium ဓာတ်တွေကို ALPS ဆိုတဲ့နည်းပညာသုံးဖယ်ရှားကပင်လယ်ရေနဲ့ရောပြီးတော့ပင်လယ်ထဲဆုံးပစ်ခဲ့ရတာဖြစ်တယ်လို့ဂျပန်အာဏာပိုင်တွေကပြောကြားခဲ့ပါတယ
်ဒီနေ့ဥရောပလူခွင့်ရဲ့ဆုဆာခါရော့ဖ်ကိုအီရန်မှာတည်ဆုံးခဲ့ရတဲ့အမျိုးသမီးနဲ့လှူရှာမှုကိုချိန်မြှင့်လိုက်ပါပြီ2023ခုနှစ်အတွက်ဥရောပသမဂ္ဂရဲ့လူခွင့်ရဲ့ဆိုင်ရာဆာခါရော့ဖ်ဆုကြီးကိုအီရန်ဘာသာရေးအစောင့်တပ်ဖွဲ့တွေထိန်းသိမ်းထားစဉ်တည်ဆုံးသွားခဲ့ရတဲ့မဆာအာမနီနဲ့အီရန်နိုင်ငံကအမျိုးသမီးအသက်လွတ်လပ်မှုလှူရှာမှုကိုပူးတွဲချီးမြှင့်လိုက်ကြောင်းဒီနေ့ကြေညာလိုက်တာပါစက်တဘာ16ရက်နေ့ဟာမဆာအာမနီတည်ဆုံးခဲ့ရတဲ့တနှစ်မြောက်နေ့လည်းဖြစ်ပါတယ်ဒန်းဒူအခွင့်အရေးဂုဏ်သိက္ခာနဲ့လွတ်လပ်မှုတို့အတွက်ရဲဝန်စာတိုက်ပွဲဝင်နေကြတဲ့အီရန်နိုင်ငံသူနိုင်ငံသားတွေနဲ့အတူဥရောပသမဂ္ဂကယက်တီပါတယ်လို့ဒီစုချီးမြှင့်တဲ့ကြေညာချက်မှာထုတ်ပြန်ခဲ့ပါတယ်ခင်ဗျာVOA American တရဲ့အောက်တိုဘာ19ရက်ကျတာရိညနောက်ဆုံးရအထူးခြားဆုံးသတင်းတွေကိုမဆုမြတ်မှုနဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေအလှည့်ပါပထမဆုံးကတော့မူဆယ်ဘက်မှာစစ်ကောင်စီစခန်းတစ်ခု KIA ကတိုက်ခိုက်သိမ်းပိုက်လိုက်တာပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံပေါ်ရွာနေရှိစစ်ကောင်စီတပ်စခန်းကိုဒီနေ့ပဲတိုက်ခိုက်သိမ်းယူခဲ့ကြောင်း KIA ကပြောလိုက်တာပါ KIA တပ်မှ6ကမနက်4နာရီလောက်ကနေနေကင်း2နာရီလောက်ထိစင်းင်းတိုက်ခတ်မှုမှာစစ်ကောင်စီဘက်ကလေကြောင်း3ခုခံခဲ့တဲ့ထိတိုက်ပွဲပြင်းထန်ခဲ့ကြောင်းလဲ KIA ပြန်ကြားရေးတာဝန်ခံကပြောပါတယ်ရှမ်းပြည်မြောက်ပိုင်းကစစ်တင်မာမှုအခြေအနေကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
ကချင်ပြည်နယ်တွင်စစ်ကောင်စီတပ်နဲ့ကချင်လူမျိုးရေးတပ် KIA ကြားစစ်တင်မာပြီးတိုက်ပွဲတွေပြင်းထန်နေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံပေါ်ရွာအနီးကစစ်ကောင်စီတပ်စခန်းကို KIA ကတိုက်ခိုက်ခဲ့တာပါဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOE ကိုအခုလိုပြောပါတယ်
။ခမာယ96ခွန်ယူဟာကုန်းတွေကိုဝန်တိုက်တယ်ဆိုတော့ဖြစ်ခြင်းဖြစ်ပါတယ်။ကျုပ်ကပန်ဆိုင်နားဘက်မှာကြာမှာပါ။မုံဘောဘက်မှာဟိုမိုဇေမြို့နဲ့တော့အရှိတ်အတွက်ကြာမှာ။ဒီဘက်နဲ့၄နိုင်ကျော်၅နိုင်လောက်ကနဲ့ဝန်တိုက်တာဖြစ်ပါတယ်။နေလေတော့မှာပဲဝင်တင်ရတယ်လို့တတိယလည်းတို့ကြားပါတယ်။ဒါကတော့တင်းလို့တော့ရပဲ။ဒီကွန်စီပက်ကနဲ့လည်းလေချောင်းနဲ့လည်းစစ်ကိုတော့ပြစ်တော့ပြစ်တယ်တဲ့။ဟိုဟိုက်စကီနဲ့လာတဲ့ချက်ဖိုက်တာနဲ့လည်းလာတယ်။ဟိုအညနဲ့နှစ်နာရီခွဲအချိန်တော့မှာပဲဝင်ပြီးလို့ရတယ်ဝင်တင်လို့ရတယ်ဆိုတော့တရင်ပေးဖို့လာတာတော့ရှိပါတယ်
။တင်းပိုက်လိုက်တဲ့စစ်ကောင်စီရဲ့တပ်စခန်းဟာရင်းလာတောင်စခန်းဖြစ်ပြီးတော့KIA တပ်မှ6လက်အောက်ခံတပ်ကတင်ယူခဲ့တာဖြစ်ကြောင်းနဲ့လက်နက်ခဲယံများပြားလဲတင်စီရမိကြောင်း KIA နဲ့နီးစပ်သူတွေကပြောပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့အထူးအခိုက်နဲ့တင်စီရမိတဲ့လက်နက်ခဲယံစီးရင်တွေပေးပို့လာတာမရှိကြောင်းလဲပြောပါတယ်။အချိန်နေမင်းမြနိုင်ဖို့မုံပေါ်ဒေသခံတွေကိုဖုံးခေါ်ဖို့ကြိုးစားခဲ့ပေမဲ့ခေါ်ဆိုလို့မရခဲ့ပါဘူး။မုံကိုဒေသခံတယောက်ကတော့မုံကိုတပ်စခန်းကနေအဲ့ဒီဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိသလိုလေရင်လာရောက်တဲ့အတန်ကိုလည်းကြားအကြောင်းပြောပါတယ်။
ဒီနေ့တော့မွန်ဂိုနဲ့တော့လည်းနေပြီးတော့ပြေးသွားတော့ထူတော့ဆယ်လုံးကျော်တော့ရှိတယ်ထူပါ။လင်းရင်တော့တိုက်မကြရတဲ့ကျွန်တော်ဒီမွန်ဂိုမှတော့မမီးသက်သက်ပဲကြားနေတာပေါ့နော်
။ဒီလ18ရက်နေ့ကလည်းရှမ်းမြောက်ဒေသကုတ်ခိုင်မြို့နယ်နောင်ဆွေရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲဖြစ်ပွားတာတွေရှိခဲ့သလိုကချင်ပြည်နယ်ရွှေကူမြို့နယ်ငါးဘက်ကြီးတပ်စခန်းကိုလည်း KIA တပ်ရင်းစနစ်ကတိုက်ခိုက်သိမ်းပိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ။
မူဆယ်ဘက်မှာစစ်ကောင်စီစခန်း KIA သိမ်းခဲ့တာကိုရနိုင်ပြောပြခဲ့တာပါအခုတော့တရုတ် BI စီမံကိန်းမှာမြန်မာပါဝင်နိုင်မှုအကြောင်းပါ တရုတ်နိုင်ငံဘေကျင်းမြို့မှာမနေ့ကဗိုလ်ရုံးနေ့ထိနှစ်ရက်ကြာကျင်းပခဲ့တဲ့ရပ်ဝန်းနယ်ပိုလမဘီအိုင်စီမံကိန်းဆိုင်ရာတတိယကျင်းမြို့ဆွေးနွေးပွဲကိုမြန်မာစစ်ကောင်စီကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ပြီးပြည်တွင်းစီမံကိန်းတချို့ကိုဆွေးနွေးခဲ့ပါတယ်။တရုတ်ကသူ့ရဲ့ရင်းနှီးမြှုပ်နှံမှုအများပြားရှိတဲ့မြန်မာနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးလွှင့်ဖို့ဆန္ဒရှိတယ်ဆိုရင်မြန်မာအရေးကိုလစ်လျူရှုနေလို့မရဘူးလို့သုံးသပ်သူတွေကထောက်ပြတာကိုကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
။ရပ်ဝန်းနယ်လမ်းမစီမံကိန်းဟာအခုဆိုရင်ပုံကြမ်းအဆင့်ကနေအစစ်အမှန်ပေါ်ပေါက်လာပြီဖြစ်ပြီးနောက်ထပ်အမေရိကန်ဒေါ်လာဘီလီယံ100လောက်ထပ်မံရင်းနှီးမြှုပ်နှံပြီးအချိန်မြင့်လုံးဆောင်မှာဖြစ်ကြောင်းစီမံကိန်းသက်တမ်း10နှစ်ပြည့်တဲ့အော်တိုဘာလ18ရက်နေ့မှာသမရရှိကျင်းပင်ကပြောပါတယ်နိုင်ငံတကာသတင်းတွေမှာတော့တရုတ်စီးပွားရေးဟာလွန်ခဲ့တဲ့နှစ်တွေထက်ပိုပြီးနှေးကွေးလာလို့တရုတ်အစိုးရဟာ BRI စီမံကိန်းတွေမှာရင်းနှီးမြှုပ်နှံတာတွေကိုပိုလှုပ်ချင်နေတာဖြစ်ကြောင်းသုံးသပ်ကြပါတယ်တရုတ်ကိုထောက်ခံတဲ့နိုင်ငံတွေကတော့တရုတ်ရဲ့ BRI စီမံကိန်းဟာ Global Short လို့တနည်းခေါ်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးကိုတိုးတက်အောင်လှုပ်ပေးနိုင်လိမ့်မယ်လို့ချီးမွမ်းပြောဆိုနေကြပါတယ်မြန်မာနဲ့မလေးရှားမှာတော့တရုတ်နဲ့သဘောတူထားတဲ့ BRI စီမံကိန်းတွေမှာကုန်ကျစရိတ်တွေအသေးစိတ်ပြန်တွက်ချက်ဖို့ဆွေးနွေးညှိနှိုင်းခဲ့တဲ့အကြောင်းနိုင်ငံတကာစီးပွားရေးသတင်းတွေကိုဖော်ပြနေတဲ့ Barron's သတင်းစာကရေးသားထားပါတယ်တရုတ်နိုင်ငံဟာမဲခေါင်ဒေသနိုင်ငံတွေမှာBI စီမံကိန်းကိုတိုးပြီးလှုပ်လာပြီးမြန်မာနိုင်ငံတဲကစီမံကိန်းတွေကိုတော့နိုင်ငံရေးအခြေအနေကြောင့်ရပ်ဆိုင်းထားရတာပါလေးလာသူတွေကတော့မြန်မာနိုင်ငံရေးတည်ငြိမ်မှတရုတ်နိုင်ငံရဲ့အကျိုးစီးပွားနဲ့လုံခြုံရေးအတွက်ရလတ်ကောင်းတွေရှိလာလိမ့်မယ်လို့သုံးသပ်ကြပါတယ်ယူနန်မြန်မာအပြန်အလှန်ကုန်သွယ်မှုတိုးလာဖို့မြန်မာနယ်စပ်မှာခြေကုပ်ယူလှုပ်ရှားနေတဲ့တရုတ်ရာဇဝတ်လုပ်ငန်းတွေကိုရှင်းလင်းနိုင်ဖို့ဆိုရင်တရုတ်ကမြန်မာနိုင်ငံရေးကိုမျက်နှာလွှဲနေလို့မရဘဲအထောက်ပံ့ပေးမှရမယ်လို့နိုင်ငံရေးလေးလာသုံးသပ်သူဒိုမနစ်စတန်စင်ကပြောပါတယ်
။ဆိုတော့ပြည်တွင်းရေးပါပြည်တွင်းရေးပါလို့ပြောနေတဲ့နိုင်ငံဟာဆိုရင်ဖြင့်အထူးသဖြင့်ဒါတရုတ်နိုင်ငံဖြစ်ပါတယ်။တရုတ်ဟာဆိုရင်လည်းပဲဒါဒီအာနာရှင်လွှမ်းမိုးတဲ့နိုင်ငံတနိုင်ငံလို့ကျွန်တော်တို့ဆိုရင်လည်းမမားပါဘူး။ဟောအရင်တုန်းကတော့ဒါထားလိုက်ပါ။အခုချိန်မှာတော့ဖြင့်ကဘာကြီးဟာရွာတရွာဖြစ်လာပြီဆိုပြီးတော့မှပြောနေကြတယ်အချိန်မှကျွန်တော်တို့ဟာဟိုနိုင်ငံကကိစ္စကိုနဲ့မဆိုင်ဘူးဒီနိုင်ငံကကိုကိစ္စကိုနဲ့မဆိုင်ဘူးလို့ကျွန်တော်တို့ပြောနေလို့မရပါဘူးကဘာကြီးဟာလူခန္ဓာကိုယ်တစ်ခုနဲ့အတူတူပါပဲဆိုတော့ဥပမာကျွန်တော်တို့ရဲ့မြန်မာနိုင်ငံဟာဆိုရင်ဖြင့်ခြေမဖြစ်နေတယ်ထားလိုက်ပါခြေမနာနေတဲ့ဟာကိုခြေမကိုကိုက်နေတဲ့ခြေမနာအောင်ဖြစ်စေတဲ့ဒီအကောင်ပလောင်တွေအင်းဆက်တွေပေါ့နော်ပိုးမွားတွေကိုပိုးမွားတွေဟာဗာနဲ့တူတလဲဆိုရင်ကျွန်တော်တို့မြန်မာနိုင်ငံကဒါစိမိတ်စာတွေပဲဖြစ်ပါလေဒီပိုးကောင်တွေဟာတဖြည်းဖြည်းနဲ့ခြေတော့ဝါနေပေါ့အတိအဖြစ်ဖြစ်နဲ့တက်လာပြီးတော့မှခန္ဓာကိုယ်တစ်ခုလုံးကိုသူစိတ်ဝင်သွားမှာဖြစ်ပါတယ်ငါတို့နဲ့မဆိုင်ဘူးလို့ကျွန်တော်တို့ပြောနေမယ်ဆိုရင်မကြခင်မှာကျွန်တော်တို့လက်တွေကျွန်တော်တို့မျက်စိတွေလည်းကန်သွားမှာဖြစ်ပါတယ
်တရုတ် BRI ပွဲတွေကိုကျင်းပနေချိန်မှာပဲမြမကုံစီစက်မှုအသင်း UMFCCI နဲ့ယူနန်ပြည်နယ်ကုံတယ်ကြီးများအသင်း YPGCC တို့ရန်ကုန်မှာတွေ့ဆုံပြီးနှစ်ဖက်ကုံသွယ်ရေးကိုအရှိန်မြှင့်ဖို့ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအထက်မှာ2018ဖေဖော်ဝါရီ9ရက်နေ့ကမြန်မာနဲ့တရုတ်ရေးထိုးထားတဲ့ BRI လက်တံတစ်ခုဖြစ်တဲ့မြမပြည်တွင်းကစီးပွားရေးဇင်းကြံ CMEC စီမံကိန်းတွေအပြင်စွမ်းအင်နဲ့တပ်ထုဒုဖော်ရေးတဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ရေးခီးသွွားလုပ်ငန်းဆင်းရွယ်နွမ်းပါမှုရှော့ချရေးနဲ့ CMEC ကဏ္ဍတွေကိုအစစ်မြစ်မှုဆွေးနွေးခဲ့တာဖြစ်ပါတယ်တကယ်တော့မြမစီးပွားရေးကြာဆင်းမှုနဲ့ပြိပကဒဏ်ကိုတရုတ်တင်မဟုတ်ပါဘူးအိန္ဒိယနိုင်ငံတွေအားလုံးဟာတွယ်ဝိုက်ခံစားနေကြရတာဖြစ်ပြီးအာဏာသိမ်းခံရပြီးနောက်ပိုင်းပြည်တွင်းမှာအပြစ်အဝမဆိုင်ပြိုမထုတ်လုပ်နိုင်တာကုံစီစီးဆင်းမှုရပ်တန့်သွားတာပြည်တွင်းဝယ်ယူစားသုံးမှုကြာဆင်းသွားတာတွေရဲ့ရိုက်ခတ်မှုကိုခံနေကြရတာဖြစ်ပါတယ်။ကြာဆင်းနေတဲ့မြန်မာအခြေအနေဟာအိန္ဒိယနိုင်ငံတွေရဲ့စီးပွားရေးနဲ့စားနပ်ရိက္ခာဖူလုံရေးလုံခြုံရေးကိုဓာတ်ရိုက်ထိခိုက်နေတယ်လို့အငြိမ်းစားတရားသူကြီးဒေါ်သင်္စာမြကသုံးသပ်ပါတယ်
။တိတာထင်ရှားတဲ့ရိုက်ခတ်မှုတွေအနေနဲ့ကတော့ကုသရောဂါတွေမရှိသေးမကင်းစင်နေခဲ့တဲ့ဒီထိုင်းနိုင်ငံမှာဆိုလို့ရှိရင်အခုဒီကျွန်တော်တို့မြန်မာနိုင်ငံဘက်ကနေပြီးတော့ခုနေပြီးတော့ဝင်လာခဲ့တဲ့လူတွေမှာပါလာတဲ့ဒီကုသရောဂါပေါ့နော်တီဘီလိုမျိုးမှတ်ပြားလိုမျိုးရောဂါတွေကုသခံနေရတာလည်းဖြစ်ပေါ်နေပါတယ်။နောက် ဘင်္ဂလားဒေ့ရှ်လိုနိုင်ငံမှာဆိုလည်းဒီကျမတို့မြန်မာနိုင်ငံသူတွေကိုလက်ခံထားရတဲ့ဒီအကြက်တဲကိုရင်ဆိုင်နေရတယ်။အဲတရုတ်နိုင်ငံပေါ့နော်။နောက်တရုတ်နိုင်ငံမှာဆိုလို့ရှိရင်လည်းအခုအဲတရုတ်ဒီပြည်မှုကျွန်းတဲ့သူတွေကမြန်မာနိုင်ငံထဲမှာအခြေစိုက်ပြီးတော့သူတို့နိုင်ငံကိုအဲထိခိုက်တဲ့ဒီ online ကနေပြီးတော့ဒီလေလံမှုတွေကျွန်းတဲ့အဲပြည်မှုတွေကိုကျွန်းတော်ခံနေရတယ်ဒီနောက်တော့သူ့ရဲ့ဒီ one by one road အဲဒီဟိုလည်းအစီအစဉ်ကိုလည်းအကောင့်ထဲမှာဖော်နိုင်မဲနဲ့ရက်တက်နေတာကိုအဲတွေ့ရပါတယ်ပြုတ်ကလူ့အခွင့်အရေးချိုးဖောက်ဆုံးအနေထားမှာရှိပါတယ်ဒီလူသားချင်းစာနာမှုဆိုတဲ့အနေထားနဲ့ပြောရလို့ရှိလို့ရှိရင်ကျမတို့ဘယ်လောက်ထိစာနာမှုပေးရမလဲဆိုတာကအဆုံးဖြတ်ပေးတာပါဗောနော်နိုင်ငံတွေဘယ်ဖြစ်ဖြစ်လူပုဂ္ဂိုလ်တူးချင်းဘယ်ဖြစ်ဖြစ်စာနာတဲ့မိဂါမတ်တာနဲ့တော့မရပါဘူ
းတရုတ်မြို့တော်ဘီဂျင်းမှာပေါ်ရူးနေကကျင်းပခဲ့တဲ့ BRI Forum ကိုရုရှားသမ္မတပူတင်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမ္ဘောဒီးယားဝန်ကြီးချုပ်ထိုင်းဝန်ကြီးချုပ်စတဲ့နိုင်ငံပေါင်း20ကခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်ဖုန်ဂျိုဇဲနိုင်ငံပေါင်း130ကျော်ကကိုစလေပေါင်း1000လောက်တက်ရောက်ခဲ့တာဖြစ်ပြီးတရုတ်စီမံကိန်းကိုကြိုးဆိုကြောင်းတဝင်းလွာတွေလည်းပေးပို့ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
တရုတ်ရဲ့ရဝန်းနဲ့ပိုလမ BI စီမံကိန်းမှာမြန်မာပါဝင်မှုထိရောက်ရေးမြန်မာနိုင်ငံရဲ့တည်ငြိမ်ဖို့လူကြောင်းသုံးသပ်ထားတာကိုအခုခင်မောင်စုံမင်းပြောပြခဲ့တာပါအခုတော့ကချင်ဘာသာရေးကောက်ဆောင်ဒေါက်တာကလမ်ဆန်ဆန်ကျန်းမာရေးမိသားစုစိတ်ပူနေရတာပါထောင်တန်း6နှစ်ချမှတ်ခံထားရတဲ့ကချင်နှချင်းခရစ်ယာန်အဖွဲ့ချုပ်KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆန်ဆန်အမှုတွေအတွက်ပြင်ဆင်ချက်အယူခံရှောက်လဲချက်ကိုပြီးခဲ့တဲ့ဇူလိုင်လတည်းကကချင်ပြည်နယ်တရားလွှတ်တော်ကိုတင်ထားပေမဲ့ဘာမှအကြောင်းမပြန်သေးသလိုအခုချိန်ထိသူ့ရှိနေနေရောမိသားစုနဲ့ပါတွေ့ခွင့်မရတဲ့အတွက်စိတ်ပူနေကြရတယ်လို့မိသားစုဝင်တွေကပြောပါတယ်ဒီသတင်းရန်ကုန်ကပေးပို့လာတာကိုအလိမ်မာပြောပြပေးပါအောင်ခင်ဗျာ
ကချင်နှချင်းခရိုင်အဖွဲ့ချုပ် KBC ရဲ့အထူးအကြံပေးတိတ်ခါရရဆရာဒေါက်တာကလမ်ဆမ်ဆွန်ကိုစစ်ကောင်စီကမတရားအသိဆက်သွယ်မှုဥပဒေပုံမှ18မြင်းဆောင်တဲ့အတွက်ထောင်ဒဏ်2နှစ်တပ်မတော်ကိုအကြီးညိုပြတ်အောင်သွေးထိုးလှုပ်ဆောင်မှု905ကာကြီအတွက်ထောင်ဒဏ်2နှစ်အကြံဖတ်မှုဥပဒေပုံမှ52ကာကြီအတွက်ထောင်ဒဏ်3နှစ်စုစုပေါင်းထောင်ဒဏ်6နှစ်ကြာခံဖို့ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကချမှတ်ခဲ့တာပါဒီအတွက်ပြီးခဲ့တဲ့မေလ3ရက်နေ့ကခရိုင်တရားရုံးမှာအယူခံဝင်ခဲ့ပေမဲ့လည်းပလတ်ခံခဲ့ရတဲ့အတွက်ပြီးခဲ့တဲ့ဇူလိုင်လထဲမှာသူ့အပေါ်ဆွဆွဲထားတဲ့ပုံမှန်တွေဟာကျူးလွန်မှုမရှိခဲ့တဲ့အတွက်ချမှတ်ထားတဲ့ပြည်တံကိုပြင်ဆင်ပေးဖို့ပြည်내တရားလွှတ်တော်ကိုအယူခံရှောင်လဲချက်တည်ခဲ့ပေမဲ့အခုထိဘာမှမသိရသေးဘူးလို့သူ့ရှင်းနေဖြစ်သူက VOA ကိုအခုလိုပြောပြပါဗျ။အ
ော်ဟိုဟာဗာပြီးနေမှာဟိုဟာပြင်ဆင်မှုတက်ထားတယ်အဲ့ဒါမိတ်မချသေးချင်းအမိတ်မချသေးဘူးဒီတော့ဒီတော့မပေးသေးဘူးခင်ဗျာကြည့်ရတာဒါဟိုကမှကြောက်တော့ပါကျမတို့ကကြောက်တော့ပဲမတွေ့တော့လေနော
်ဟုတ်ကဲ့
အဲ့ဒီဟိုကဒါအမှုပြီးတဲ့နောက်ပိုင်းကြောက်တော့ပြန်မတွေ့တော့ကျမကြောက်တော့ဒီဥပဒေဆိုင်ရာနဲ့ပတ်သက်ပြီးတရားရုံးကိုအယူခံတယ်ပါလာတယ်ပြန်ပြီးပြင်ဆင်မှုတင်ထားတယ်ပြင်ဆင်မှုကကြောက်တော့ဟိုကမိတ်တော့မထဘူးကြောက်တော့ကြာပြီ
ဟုတ
်ဟုတ်တယ်ဒီနေ့ကိုတင်ထားတာကြာပြီတော်တော်ကြာပြီဟုတ်မိမထားသေးတာပဲရှိတယ်ဟုတ
်ဒေါက်တာကလမ်ဆမ်ဆွန်ကို2022ခုနှစ်ဇန်နဝါရီလကလိုင်စာမြို့ကိုတွားရောက်ပြီး KIO KIA ဥက္ကဋ္ဌဘိုးချုပ်ကြီးအင်ဘာလာနဲ့ဒုဘိုးချုပ်ကြီးကွမ်မော်တို့အပါဝင်တဲ့အစည်းအဝေးတစ်ခုကိုတက်ရောက်ခဲ့တဲ့အတွက်မတရားအသင်အဥပဒေ18မြင်းဆောင်တက်တဲ့တရားစွဲခဲ့တာပါ905ကာကြီးအတွက်ကတော့လူငယ်တွေအတွက်ဟောပြောပွဲတစ်ခုမှာခရစ်တော်၌နိုင်ငံတော်ကိုတည်ထောင်ကြပါစို့ခေါင်းစဉ်နဲ့ဟောပြောတဲ့အချိန်နိုင်ငံတော်အကြီးအကျယ်ပြည့်စည်တဲ့စကားလုံးတွေပါဝင်တဲ့ဆိုပြီးစွဲချက်တင်ထားတာဖြစ်ပါတယ်။နောက်တို့အနေနဲ့လိုင်စာမြို့မှာ NUG ယာယီတမရဒူဝါလက်ရှိလာတယန်ဇာတာနဲ့တဘာဝပါဝင်စဉ်ထိမ့်သိမ့်ရေးဝင်ကြီးဒေါက်တာတူးခေါင်နဲ့ပညာရေးဒုဝန်ကြီးဂျာထွန်ဘဲတို့၃ယောက်ကိုတွားတွေ့တဲ့ဆိုတဲ့အချက်နဲ့အကြမ်းဖက်ဥပဒေပုံမှ52ကာကြီးနဲ့ထပ်မံတရားစွဲဆိုခဲ့တာပါ။မိသားစုဝင်တူကတော့ဆွဆွဲထားတဲ့ပုံမှတွေကိုသူကျူးလွန်နေတာမရှိသလိုကျမရေးမကောင်းသူမို့အမျက်ဆုံးလွတ်ပေးနိုင်ဖို့အထူးမျှော်လင့်နေတယ်လို့ခုလိုပြောပြပါဗျ
။မတွေ့ရဘူးရှင်။အစ်မကတော့အမလို့ပြေချင်တာပေါ့။ငါရေးလို့တဲ့ဝင်လည်းမဟုတ်ငါရေးပါတီဝင်မဟုတ်ဘူးနော်။ဟုတ်ကဲ့သူကတော့လို့ဓမ္မကုတော်ဆောင်ဆိုတော့လို့အဲခုလိုဖန်စီထားတာတော့လို့ပြန်လို့တင့်ပြီးလို့နော်
ဒေါက်တာကလမ်ဆမ်ဆွန်ဟာမွေးရပါအဆုတ်ရောင်ယောဂခံစားနေရသူဖြစ်တဲ့အပြင်နှလုံးနဲ့သွေးတိုးယောဂရှိပြီးတော့ COVID ပါအကူးဆက်ခံရပြီးနောက်လေးပြုံရောင်ယောဂခံစားခဲ့ရပြီးမကြာခဏဆိုသလိုရင်ကျက်တက်တယ်လို့မိသားစုဝင်တွေကပြောပါရယ်လက်ရှိသူ့ကျန်းမာရေးအခြေအနေကိုသိရဖို့မိသားစုအနေနဲ့တွေးခွင့်ရခြင်းပေမဲ့ဖမ်းသွားစိန်ကစလို့အခုချိန်ထိတွေးခွင့်မရသေးဘူးလို့လည်းမိသားစုဝင်တွေက VOA ကိုမြန်မာပိုင်းကိုပြောပါရယ်2022ခုနှစ်ဒီဇင်ဘာလ5ရက်နေ့မနက်ကမန္တလေးအပြည်ပြည်ဆိုင်ရာလေးစိတ်ကနေထိုင်းနိုင်ငံကိုဆေးကုဖို့အသွားဒေါက်တာခလမ်ဆမ်ဆွန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးပုံမှန်တွေတက်ပြီးတော့တရားစွဲဆိုထောင်ချခဲ့တာအခုဆိုရင်၈လကျော်ပြီဖြစ်ပါတယ်ဖမ်းဆီးချိန်ကစလို့မိသားစုနဲ့ရောကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC အဖွဲ့တွေနဲ့ပါတွေ့ခွင့်မရခဲ့ပါဘူးတရားဝင်တွေ့ခွင့်ရဖို့အကြိမ်ကြိမ်စတင်ထားပေမဲ့အကြောင်းမပြန်သေးဘူးလို့ KBC တာဝန်ရှိသူတူကအခုလိုပြောပါတယ
်ဖိတ်ဆုံးခွန်ကိစ္စလည်းဘာမှတော့မကြမယ်ဘာမှတော့အကြောင်းပြန်လို့မရှိဘူးကျွန်တော်တို့ကတော့ဘာမှတော့တူတူတူတူမကြမယ်ခင်ဗျာဟုတ်တယ်ဟုတ်တယ်ဘာမှတော့ပြန်ပေးတာတော့မရှိသေးဘူးအာကျွန်တော်တို့ကတော့ယူခံတင်ထားတဲ့တဘောရှိတဲ့ပြည်နယ်အဆင့်ပေါ့နော်ဟိုအဲ့ဒါလည်းဘာမှအကြောင်းမပြန်ဘူးခင်ဗျာဆိုတော့ကျွန်တော်တို့ကလည်းစိုးရိမ်တော့ဗောနော်ဟိုအချိန်ကြီးကလည်းဒီကြီးကလည်းချလိုက်တော့ဇာလာတော့စမ်းမကြီးမကောင်းပါနဲ့စိုးရိမ်တယ်အဲ့လိုမျိုးရှိတယ
် KBC ရဲ့အထွေထွေအတွင်းရေးမှူးချုပ်နဲ့ဥက္ကဋ္ဌတာဝန်တွေကိုယူခဲ့သူဆရာတော်ကိုအမြန်ဆုံးပြန်လွတ်ပေးဖို့စစ်ကောင်စီဥက္ကဋ္ဌစီစတင်တောင်းဆိုထားပေမဲ့တစုံတရာအကြောင်းပြန်တာမရှိပါဘူးလို့လည်း KBC ကပြောပါရယ်ဒေါက်တာ Clam Samson ဟာလူသားချင်းစာနာထောက်ထားရေးလုပ်ငန်းနဲ့ကချင်စစ်ဘေးဒုက္ခသည်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာဦးဆောင်ခဲ့သူလည်းဖြစ်ပါရယ်ရှင
်ထောင်ချနေတဲ့ကချင်ဘာသာရေးကောက်ဆောင်ဒေါက်တာ Clam Samson ကျမ်းမာရေးဆိုရင်ဒါအလိမ္မာဖြစ်ပြခဲ့တာပါအခုတော့ Israel Palestine ပဋိပက္ခကြောင့်မြန်မာဒုက္ခသည်ခေါ်ယူမပြောင်းနိုင်ကြောင်းသုံးသပ်ချက်ပါIsrael Palestine ပဋိပက္ခလို့နိုင်ငံတကာအရေးကိစ္စတွေမှာ American ပါဝင်ကူညီတာကြောင့်မြန်မာပါဝင်အရှေ့တောင်အရှာနိုင်ငံတွေကဒုက္ခသည်တွေကိုလက်ခံမယ်မူလသဘောတူညီထားတဲ့အစီအစဉ်တွေပေါ်ထိခိုက်မယ်လို့မျှော်လင့်ကြောင်း Maryland ပြည်နယ်ချင်းတိုင်းရင်းသားအဖွဲ့အမှုဆောင်ညွှန်ကြားမှုဦးစု၃ဘုံက VOA ကိုပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံသားချင်းတိုင်းရင်းသားတွေ American ကိုလာခွင့်ကိုတော့မျှော်လင့်မထားသင့်ဘူးလို့သူကအခုလိုဆက်ပြောပါတယ်
။ထိခိုက်လင့်မယ်လို့ကျွန်တော်မထင်ဘူးဘာဖြစ်လို့လဲဆိုတော့သမတဘိုင်ဒန်ကနေ2024တက်နှစ်လုံးလုံးအတွက်ဒီဒုက္ခတွေယူဖို့သူကလက်မှတ်ထုတ်လိုက်ပြီတသိန်း5,000ယူမယ်ဆိုပြီးတော့သူကလက်မှတ်ထုတ်လိုက်ပြီသူလက်မှတ်ထိုးတာဟာလေဒါကလွတ်တော်ကိုနှိမ့်ထိုင်းတိုင်းပြည်ပြည်မှာလက်မှတ်ထုတ်လိုက်ပြီဒါကြောင့်မို့ထိခိုက်မယ်လို့ကျွန်တော်မထင်ဘူးโอ้ดีမြန်မာနိုင်ငံရဲ့လို့မဟုတ်ပဲねဒီ Asia Pacific ဆိုပြီးတော့အဲ့ဒီထဲမှာတော့ဟိုဟာ1000နဲ့1000ခွဲလောက်အဲ့လိုလက်မှတ်ထိုးထားတယ်ဒါပေမဲ့တိတိကျကျဘယ်လောက်ယူနိုင်မလဲဆိုတော့ဒါပြောလို့မရသေးဘူးဆော့ပါသေးတယ်ဒီချင်းရဲ့ဒုက္ခတွေကဒီဒီအပိုင်းရှိတယ်တပိုင်းကတော့ New Delhi မှာရှိတယ်ချင်းဒုက္ခတွေတွေသူတို့အတွေ့အကြုံတော့တော်တော်လေးခက်ခဲရှိတယ်ပါပြည်လို့လဲဆိုတော့အိန္ဒိယအစိုးရကနဲ့ exit permit လို့ခေါ်တဲ့အိန္ဒိယနိုင်ငံကနဲ့ထွက်ခွာဖို့ကိုအိန္ဒိယအစိုးရကနဲ့ဒီထွက်ခွာဖို့လက်မှတ်ထုတ်ပေးဖို့လိုတယ်အဲ့ဒါ New Delhi ကမထုတ်ပေးချင်ဘူးဒါကြောင့် New Delhi မှာရှိတဲ့အိန္ဒိယမှာရှိတဲ့ချင်းရောကျွန်တော်တို့မမပီကဒုက္ခတွေတွေ့ရနိုင်ချတော့ဖို့တော့လုံးဝပြောလဲချင်မရှိဘူးဒါပေမဲ့မလေးရှားကြတော့ဟိုနေနေပါပါတော့မျောလင့်ချင်ရှိတယ်အဲ့ဒါမှတော့မှ refugee ဆိုတာဟာဒီ UNHCR ကနေ UN agency ကနေ refugee ဆိုပြီးတော့တတ်မှတ်ဖို့လိုတယ်ပထမဆုံးကဆိုတော့အဲ့ဒါလို UNHCR ကနေတတ်မှတ်တဲ့ refugee ကတိတ်မမြောက်ဘူးအခုက refugee နေနဲ့ဒုက္ခတွေ US ရောက်လာဖို့ဆိုရင် UNHCR လို့ခေါ်တဲ့ refugee agency ကနေတတ်မှတ်တဲ့အပြင်US လာဝကကနေဒီပုဂ္ဂိုလ်ကဒီ refugee ဖြစ်ပါတယ်ဆိုတော့တတ်မှတ်ဖို့လိုပဲအဲ့ဒါလိုမျိုးတတ်မှတ်ပြီးသား refugee တွေကနည်းနည်းလေးပဲရှိတယ်မလေးရှားမှာဆိုတော့ကျွန်တော်တို့မျှော်လင့်ချက်တွေများများမှထားစီချင်ဘူးအခုတခြားနိုင်ငံပြည်နာနဲ့တော့ထိခိုက်မှုတွေရှိမယ်လို့ကျွန်တော်တို့မထင်ဘူးဒါပေမဲ့ကျွန်တော်တခုမှားချင်တာတော့ရှိတယ်ဒါ မျောလင့်ချက်မထားစေချင်ဘူးပြီးတော့ကျွန်တော်ကခဏခဏပြောပါတယ်ကျွန်တော်လူငယ်တွေကျွန်တော်တာသမီတွေအခုချိန်မှာဒါတိုက်ပွဲဝင်တဲ့ချိန်နိုင်ငံချထွက်တဲ့ချိန်မဟုတ်ဘူးအဲ့ဒါတော့ကျွန်တော်မှပြရစေ
ဣသရေးပါလက်စတိုင်းပဋိပက္ခကြောင့်မြန်မာဒုက္ခသည်အမေရိကန်ခေါ်ယူရေးမပြောင်းနိုင်တာကိုချင်းကောင်းဆောင်ဦးစိုးသွန်မုံသုံးသက်ခဲ့တာပါကျသာရိညာရဲ့သတင်းပေးပို့ချက်တွေအခုလိုအပီမှာတော့မကြာခင်ပဲဥအောင်ခင်ရဲ့သတင်းသုံးသက်ချက်နဲ့ကျမ်းမာရေးနောက်တိုင်းသတင်းစင်ပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နာစင်ကြည့်ရှုပေးကြပါအောင်ခင်ဗျာ
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပေါ်ချိန်ဆက်ရရပါရှင
်။မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ9.52 32.51တို့ကနေည10:00ဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ကြတာရင်းညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြချမ်းမာရေးကဏ္ဍနောက်တိုင်းဒေသသတင်းတောက်တွေရဲ့တိုင်းဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါအကျန်းဖက်စစ်ကောင်စီဘယ်လဲဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်စစ်အာဏာရှင်တိုက်ဖြတ်ရေးဆိုတဲ့ပြည်သူစိတ်ဓာတ်နဲ့အောက်ခြေကစားလိုက်တဲ့လက်နက်ကင်တိုက်ပွဲတွေဟာအမျိုးသားတော်လှန်ရေးအဆင့်ကိုရောက်နေပါပြီတပြည်လုံးမှာကြဆုံနေတဲ့စကစစစ်ကောင်စီတပ်ဏီကုံချုံမဲ့အကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝေအောင်နဲ့တူတင်ပြထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
အာနာသိမ့်ထားတာနဲ့နှစ်ကျော်သုံးနှစ်နီးပါးရှိတာပေမဲ့ရှစ်ကောင်စီဟာဘာလို့ရမှမသိဖြစ်နေပုံရပါတယ်နှွေဦးတော်လန်ရေးဟာကြားလေအရှင်ရလေအားကောင်းလေဖြစ်နေပါတယ်ရှစ်ကောင်စီရဲ့လက်နက်အားကိုရက်ဆက်မှုတွေဟာမထိရောက်တော့ပါဘူးစစ်တပ်ဟာကျုံ့ရှုံနေတဲ့အဖွဲ့အစည်းဘဝကိုရောက်နေပါပြီဒါလို့ကိုယ့်အတက်ကိုစုကိုယ့်တက်ကိုပြန်နင်းတဲ့အဖြစ်ကိုဘယ်လိုရှောင်ရှားရမယ်ဆိုတာစစ်ကောင်းဆောင်သိဝင်ဝင်ရပါဘူးလောလောဆယ်တော့အရေးပေါ်အခြေအနေကြီးညာပြီးရွေးကောက်ပွဲလုပ်ဖို့ဟန်ပြင်နာလောက်ပဲတတ်နိုင်ပုံရပါတယ်ရှစ်ကောင်စီထွက်ပေါက်ပြောက်နေပုံကို Asia Foundationမြမပြည်ဆိုင်ရာကိုယ်စားလှယ်အဖြစ်နှစ်ပေါင်းအတော်ကြာလုပ်ခဲ့ဘူးတဲ့သူတေတီဒေါက်တာမက်သျူးအာနောကစစ်တမ်းထုတ်ထားပါတယ်ခုကတွန်းလှန်နေတာကိုဖိနှိပ်ချေမှုနိုင်တဲ့အင်အားစစ်ကောင်စီမှာမရှိတာတင်ရှားပါတယ်စစ်အာဏာရှင်ဆန့်ကျင်ရေးတိုက်ပွဲဟာတည်တံ့ခိုင်မြဲပြီးမိမိဘာသာရှင်တန်နေတဲ့လှုပ်ရှားမှုဖြစ်နေပါပြီတိုင်းရင်းသားလက်နက်ကင်တွေကလည်းຫນွေဥတော်လှန်ရေးကိုကူညီနေကြပါတယ်
ဒီနှစ်ထဲမှာအစကစားတက်တဲ့အလုံးအရင်နဲ့စစ်ဆင်လာတာကိုကရင်နီပြည်နယ်မှာတွန်းလှန်ချိန်မုံနိုင်တာဟာထင်ရှားပါတယ်။အခြားပြည်နယ်နဲ့တိုင်းတွေမှာလည်းစကစားဆန့်ကျင်ရေးဟာတိုးပွားလာတာသိတာပါတယ်။ဦးသိန်းစိန်ခေတ်က NCA အပြည့်ရစာချုပ်လက်မှတ်ထိုးခဲ့တဲ့အဖွဲ့အစည်းတွေနဲ့နေပြည်တော်မှာတွေ့ဆုံပြီးစစ်ကောင်စီကဟန်ပြလုပ်ပါတယ်။ရခိုင်မှာစစ်တိုက်စရာမလိုတော့ပါဘူး။အုပ်ချုပ်ရေးနဲ့ထူထောင်ရေးလုပ်ငန်းတွေအားကောင်းဖို့သာလိုပါတယ်။ဒီပြည်လုံးမှာ PDF တပ်တွေရှိနေပြီးဧရာဝတီရန်ကုန်ပဲခူးမကွေးစကိုင်းမန္တလေးစတဲ့ဗမာများတဲ့ဒေသတွေမှာလည်း PDF တွေခြေကုပ်ယူထားကြပါတယ်။တိုင်းရင်းသားလက်နက်ကိုင်အချို့ဟာ PDF ရဲ့မဟာမိတ်ဖြစ်နေပါပြီ။ KNU ကရင်အဖွဲ့ KIA ကချင်အဖွဲ့ KNPP ကရင်နီအဖွဲ့နဲ့ CNF ချင်းအဖွဲ့တွေဟာ PDF နဲ့လက်တွဲပြီးစကားစတက်တွေကိုတိုက်ခိုက်နေကြပါတယ်။ဒီလိုပူးတွဲစစ်ဆင်ရေးကိုမကြာခဏတွေ့နေရပါတယ်။
စကားစတဲ့စိတ်ဓာတ်ကြနေတာဟာသင်ရှားတဲ့လက္ခဏာတစ်ခုဖြစ်ပါတယ်။တိုင်းသူပြည်သားတွေကရန်သူအဖြစ်သတ်မှတ်ခံရတဲ့ဘဝဟာစိတ်ချမ်းသာစရာမကောင်းပါဘူး။ဒါကြောင့်အမိတ်နာခံဖို့စိတ်မကူးတော့ပဲအသက်ရှင်ဖို့သာစိတ်ကူးလာကြပါတယ်။အမိတ်မနာခံတာဟာထွက်ပြေးလာတဲ့ပိုဆိုးပါလေတဲ့။အမိတ်မနာခံပဲငြိမ်နေလိုက်ပြီးတိုက်ပွဲတွေပြီးသွားတော့မှလက်နဲ့ကြတာအသက်ရှင်တန်ရေးအတွက်အကောင်းဆုံးနည်းလမ်းအဖြစ်စက္ကစတက်အချို့ကကျင့်သုံးနေပါတယ်အကွဲကွဲအပြားပြားဖြစ်နေကြတဲ့စက္ကစတက်တွေဟာတပီလုံးမှာခုခံတွန်းလှန်စေနဲ့ရင်ဆိုင်နေရတာကိုစစ်ကောင်စီလည်းဘယ်လိုလုပ်ရမှမသိဖြစ်နေပုံရပါတယ
်စက္ကစတက်ကတော့လက်နဲ့မရှိတဲ့အရာသားတွေကိုဘုံကျဲတိုက်ခိုက်ပြီး အကြမ်းဖက်နေအောင်မှဖြစ်ပါတယ်။မြေပြင်မှာတိုက်ခိုက်တာတွေရှိပေမဲ့အရသားကိုဘုံကျဲတိုက်ခိုက်တဲ့ဤကိုတော့စွန့်လွတ်မှာမဟုတ်ပါဘူး။ဒီလိုမတရားလုပ်တဲ့ဤကိုသာစစ်ကောင်စီနားလည်ပုံရပါတယ်။စစ်ပြေးဒုက္ခတွေတွေများလို့စစ်ကောင်စီအသားရသွားမှာမဟုတ်ပါဘူး။စကိုင်းနဲ့ကရင်နီဒေသမှာမီးရှို့လို့အိုးမဲ့အိမ်မဲ့ဖြစ်သူတွေတိုးပွားနေပေမဲ့ခုခံတွန်းလှန်စစ်ကတော့အခိုင်အမာရပ်တည်နိုင်တဲ့အခြေအနေရှိနေပါတယ်။နှွေဦးတော်လန်ရေးအုပ်စုနဲ့တိုင်းရင်းသားတပ်တွေကိုဆက်ဆံရေးကောင်းမွန်တယ်လို့ဆိုနိုင်ပါတယ်။ဒေသခံ PDF အချင်းချင်းအငင်းပွားတာမျိုးရှိနိုင်ပေမဲ့စစ်ရင်အားအရေးအသွေးကြာဆင်းတဲ့အဆင့်ထိရောက်သွားတာမျိုးမရှိပါဘူး။ရာနဲ့ချီပြီးတက်လာတဲ့စကားစစ်ကြောင်းကိုအထိခိုက်အကြဆုံးများအောင် PDF နဲ့တိုင်းရင်းသားတပ်တွေကတိုက်ခိုက်နေကြပြီဖြစ်ပါတယ
်စစ်ကောင်စီထိန်းချုပ်နိုင်တဲ့မြို့နယ်ဥယျဟာကြာလေနဲလီဖြစ်နေပါတယ်တကယ်တော့စကားစတပ်ဟာသူတို့အထိုင်ချတဲ့စခန်းတွေကိုသာထိန်းချုပ်နိုင်တာပါစခန်းအပြင်ထွက်တာနဲ့တိုက်ခိုက်ခံရတဲ့အတွက်အဝေးကနေလက်နက်ကြီးတွေနဲ့လှမ်းပစ်တာကများနေပါတယ်ရှိစင်ရေးမှာအေးနေနေတဲ့စကားစဟာတန်တမာဆက်ဆံရေးမှာအသာရအောင်ကြိုးပမ်းလာပါတယ်။ဒါပေမဲ့ဒီလိုလှုပ်လို့မြေပြင်အခြေအနေပြောင်းလဲသွားမှာမဟုတ်ပါဘူး။စကားစကိုအပြတ်ရှင်းဖို့ပြည်သူအများစုကတောင်းဆိုနေကြတုန်းပါ။1960နှစ်နဲ့1988စစ်အာဏာသိမ်းအခြေအနေမျိုးမဟုတ်တော့ပါဘူး။ရှစ်ကောင်စီမှာထပ်ပေါမရှိတော့ပါဘူး။ခုကစီဟာအဆုံးဖြတ်ပေးခြင်းကိုရောက်နေပါပြီ။စစ်ပြေးဒုက္ခတွေတွေကိုလူမှုရေးအကူအညီတိုးပေးနေဖို့သာလိုပါတယ်။ခုကတိုက်ခိုက်နေတဲ့စစ်ပွဲကနေ Federal Democracy တည်ဆောက်မဲ့အမျိုးသားလက်နက်ကင်တော်လှန်ရေးအဖြစ်အသွင်ပြောင်းတဲ့ဖြစ်စဉ်မှုအပြည့်အနာအစာလေးတွေကတော့ရှိမှာပါပဲ။ဒါလေးတွေကြောင့်ခုကတော်လှန်စစ်ဟာအရင်နိုင်သွားမှာမဟုတ်ပါဘူး။ဒါပေမဲ့စီယုံရေးကောင်းလေလေအလားအလာပိုကောင်းလေပါပဲ။စကားစဟာအေးနေနေပြီဖြစ်လို့ပြိုကွဲပျက်စီးလိုက်မယ်လို့ဒေါက်တာမက်သျူးအာနောကသုံးသပ်ထားပါတယ်ခင်ဗျာ
ပြည်သူစိတ်တဲ့အခြေခံနှွေဦးလက်နက်ကင်တော်လှန်ရေးအမျိုးသားဆင့်ရောက်လာပြီးစစ်ကောင်စီရုံးကန်နေရကနေကုန်းချုပ်နိုင်မဲ့အခြေအနေကိုဥအောင်ခေရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ကြတာပါအခုတော့အပစင်ကြမ္မာရေးခန္ဓာကိုဆက်ပြီးနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်တော့အချိန်ပိုင်းအစာရှောင်တာစလုတ်တင်ပုံကိုပြောထားပါတယ်ဒီအချိန်ပိုင်းအစာရှောင်တာစစမ်းပြီးလုံးမဲ့သူတွေအတွက်နာယီပိုင်းချားရှောင်တာကရက်ပိုင်းချားရှောင်တဲ့ပုံစံတွေထက်ပိုသင့်တော်နိုင်တယ်လို့ကြမ္မာရေးပညာရှင်တွေကအကြံပြုနေပါတယ်ဘာကြောင့်အခုလိုပိုသင့်တော်တာပါလဲဒီအစာရှောင်တာမှာဆောင်ရွက်ရှောင်ရွက်တွေရောရှိပါလားဒီအကြောင်းနယူးယောက်မြို့ကော်နယ်တက်ကတူကအပြည်ပြည်ဆိုင်ရာအာဟာရပမောက္ခဒေါက်တာခင်မချူကိုကျွန်တော်ကပဲမေးမြန်းထားပါတယ်ခင်ဗျာ
။ Okay ပမောက္ခဒေါက်တာခင်မချူခင်ဗျာကျွန်တော်တို့အချိန်ပိုင်းအစာရှောင်တာရဲ့ကျန်းမာရေးကောင်းကျိုးတွေနဲ့လုပ်နိုင်တဲ့ပုံစံတွေကိုပြီးခဲ့တဲ့အပတ်တွေကပြောပြီးမှဒီတစ်ခေါက်တော့ဆက်မရေးစပြီးစမ်းလို့ကြည့်မယ်သူတွေအတွက်ပေပုံစံကအသင့်တော်ဆုံးဖြစ်မှာနဲ့ဆောင်ရွက်ရှောင်ရွက်တွေကိုပါပြောမှာမို့ဒီနာယီပိုင်းနောက်တရချပြီးတော့တပတ်ကြိုက်တဲ့နှစ်ရဲ့အစာရှောင်တဲ့ပုံစံသုံးမျိုးမှာဘယ်ဟာကစလို့ဖို့အကောင်ဆုံးဖြစ်မှာကိုစရှင်းပြပေးပါလားဆရာမကြီ
းကျမတို့မြန်မာလူမျိုးတွေအတွက်ဆိုရင်ပေါ့နော်ဒီအချိန်ပိုင်းနဲ့ကန့်သက်ပြီးတော့ဒီ time restricted ပုံစံပေါ့အဲ့ဒီမှာဆိုလို့ရှိရင်မြန်မာလူမျိုးပဲဖြစ်ဖြစ်ပထမဆုံးစပြီးနေချင်းတဲ့လူတွေပဲဖြစ်ဖြစ်အဲ့ကောင်ကအသင့်တော်ဆုံးဖြစ်တယ်ဘာလို့လဲဆိုခနာကိုကြီးကတရက်လုံးမစားဘဲနေလိုက်ရင်ဘုံဆိုပြီးလဲကြသွားနိုင်တယ်။ကအဲ့လိုမျိုးစစောကဟို52လို့ပုံစံမျိုးနဲ့အာတပတ်5ရက်မှာတော့ဟိုကြိုက်တာလေးကြိုက်တယ်လို့စားပြီးတော့2ရက်ထဲကိုကြာမှကယ်လိုရီကိုဘုံဆိုရှော့ချလိုက်တာလေလေ့ကျင့်ရတာနည်းနည်းလေးခက်တယ်။အဲ့တော့အကောင်ဆုံးစပြီးလေ့ကျင့်တဲ့အတွေ့ဆိုလို့ရှိရင်ခနာအချိန်ပိုင်းနဲ့ချားပြီးတော့ပေါ့နော်။အဲ့တော့နေတိုင်းနဲ့ပုံမှန်စားသွားမယ်။အဲ့တော့မနေ့စာနေ့ကင်းစာအာအဲ့တော့ညစာကိုလွတ်မယ
်။ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့အခုလိုနာယီပိုင်းချအစာရှောင်တာအတွက်ဘယ်အချိန်ရွေးတင်တာကိုရောအကြံပြုချင်သေးလားဆရာမ
။အခုလိုမျိုး time အချိန်နဲ့သတ်မှတ်ပြီးတော့ကိုစားမဲ့ကယ်လိုရီကိုကန့်တတ်ပြီးတော့အချိန်16နာရီလုံးဝမစားဘဲနေမယ်18နာရီလုံးဝမစားဘဲနေမယ်ဆိုရင်ကိုယ့်ရဲ့အလုံးနဲ့ ကိုကအဲ့အချိန်မှာအစာမစားဘဲနဲ့အလုတ်ကကြာလုတ်နေရမယ်ဆိုရင်ကိုခန္ဓာဘုံကနေလဲသွားလို့မရဘူးအလုတ်ကလုတ်ရအောင်မှာဒါဆိုလို့ရှိရင်ကိုရဲ့ time ကိုအချိန်ကိုကိုဖောက်ကိုတတ်မှတ်ဘယ်အချိန်ရတော့ကိုကအလုတ်ကို heavy မလုတ်ဖဲနဲ့နားရမယ်အချိန်နဲ့အဲ့ဒီအချိန်မျိုးမှာဒီ intermittent fasting လုတ်ကိုကကလာရခင်ပြီတော့ညဘက်အလိုလိုရတဲ့လူတွေရှိတယ်လေနေဆိုင်နဲ့ညဆိုင်နဲ့အဲ့တော့ညတညလုံးကွန်ပျူတာနဲ့ထိုင်ပြီးတော့ကိုရဲ့ဥမာဗီဒီယို editing လုပ်တာတို့အဲဥမာ online shopping လုပ်တာတို့ဟိုတချို့ကနေ့တနေ့လုံးကိုအလုံးမလုပ်ရအောင်ညတညလုံးလုပ်ရတာမျိုးလို့နောက်နေ့အတွက်ဆိုအဲ့တော့အဲ့လိုလူမျိုး dress ဆိုလို့ရှိရင်လည်းကိုမစားမနိုင်ဘူးဘယ်အချိန်ကကို့အတွက်အကောင်းဆုံးအချိန်လဲအဲ့ဒီအချိန်ကိုနေ့စဉ်နဲ့မျှစနစ်တကျပုံမှန်ကိုကလုပ်သွားမယ်အဲ့တော့အဲ့ဒီအချိန်တိုင်းမှာမစားဘူးဆိုရင်နေ့ကင်းဘက်မှာရှောင်းမဲဒါမျိုးပေါ့
ဟုတ်ကဲ့ဆရာမဒီနေရာမှာအခုလို့အချိန်ပိုင်းအစာရှောင်တာအတွက်ရှောင်ရရောပြောဖို့ရှိသေးလားဆရာမ
ကျမတို့ဒါ human nature လူတဘာဝပေါ့နော်မမောခတ်ချုပ်ဆရာတော်ဗျာကြီးဟောတာကိုမှတ်မိနေတာဥပုပ်၃မျိုး၃စားရှိတယ်အာနွားချောင်းသားဥပုပ်အဲ့တော့နွားချောင်းသားဥပုပ်ဆိုတော့မနေ့ပြန်၈ပါးဒီလာယူတော့မယ်ဆိုတော့ဒီနေ့နှစ်ပြန်၁၂နာရီမတိုင်ခင်စားဖို့စီဦးထောပတ်အချိုအချင်းငါအကုန်လုံးပြင်ဆင်ထား၁၂နာရီမတိုင်ခင်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုစားစနေနိုင်ဒီမစားတော့ပြီးရင်တေးသေးချာချာသိမ်းထားတဲ့နောက်နေ့မနေ့အာယုံထွက်ဥပုပ်ထွက်ရင်စားဖို့ပဇွန်ဒုတ်တွေကြသားတွေဝသားတွေစီဦးထောပတ်ကိမ့်မုံအချိုးချင်းအကုန်လုံးနောက်နေ့မနေ့6နာရီထိုးတာနဲ့စားဆိုနွားကြောင့်သားဥပုပ်လို့ခေါ်တာအဲ့တော့သိပိုင်ပြီးကြကြတော့လေအဲ့ဒါတကယ်ပဲကျမတို့ recommend မလုပ်ဘူးအဲ့တော့အခုကျမတို့ဒီနာရီအတွင်းမှာမစားဘူးဆိုတော့ဒီနာရီအတွင်းမှာမစားခင်မှာရတာဒီကိုကြိုက်တော့အကုန်ဗိုက်ကြီးတို့ကိုစားမယ်ဆိုရင်လည်းအဆင်မပြေဘူးခန္ဓာကိုယ်ကြီးကအဲ့လောက်ကြီးတဲ့လက်မခံအောင်အဲ့လောက်အစာချစ်ဖြစ်မှုကလည်းအဲ့လိုမြန်မြန်နဲ့အဲ့လိုချစ်ဖြစ်မပေးဘူးကျန်းမာရေးအတွက်လည်းမကောင်းနိုင်အောင်အဲ့တော့ intermittent fasting လုပ်ပြီးဆိုလို့ရှိရင်မလုပ်ခင်မှာခုနဒီနာရီအတွင်းမှာအစာတွေမတရားမစားဘူးဒီနာရီပြည့်သွားတဲ့အချိန်မှာအစာတွေမတရားပြန်မစားဘူးဒါတွေကလည်းရှိတယ
်ဟုတ်ကဲ့ဆရာမကြီးနောက်ဆောင်ရံအတွက်ရောဆရာမပါအကြံပြုချင်သေးတယ်
ခုလို intermittent fasting လုပ်တာနဲ့တွဲပြီးလုပ်ရမှာကစားတဲ့အစာအသောက်ကိုဗိုက်ပြည့်အောင်စားရမယ်ဝတ်အောင်စားရမယ်ကယ်လိုရီကိုကျလျှော့ချရမယ်အဲ့တော့ဟိမဲ့တုပ်ဟိမဲ့ကြော်ဒီပကံကြီးစားမှာကယ်လိုရီကနည်းနည်းလေးပဲရှိတော့တစ်နေ့ကယ်လိုရီ2000ပြည့်ဖို့အတွက်အများကြီးစားလို့ရတယ်ဒါပေမဲ့အဲ့ဒီအချိန်မှာမယိုနိစ်လေးတွေကက်ချပ်လေးတွေကယ်လိုရီများပြီးတော့3 in 1 4 in 1 coffee mix တုပ်လေးတွေကော်စွဲတုပ်ကလေးတွေဒါမျိုးလေးတွေစားမယ်ဆိုရင်ကြတထုပ်တည်းစားရတယ်ကယ်လိုရီကထောင်ကျော်သွားပြီဆိုတော့တထုပ်ခွဲစားရင်ကိုတစ်နေ့လုံးစားကယ်လိုရီ2000ပြည့်သွားတယ်တိုင်းမှာနန်းအောင်မစို့ဘူးဘလို့မတော့မနေသေးဘူးအဟာရအားဖြင့်လည်းဘာမှမရှိသေးဘူးဆိုအဲ့လိုမျိုးဆိုရင်တော့ဒါမှားတယ်ဇာတုပ်လေ့ကျင့်မှုစနစ်ပေါ့ဒါကြောင့်မို့လို့ intermittent fasting လုပ်ပြီဆိုလို့ရှိရင်အဟာရကကြတော့အရင်အရေးကြီးတယ်ကိုယ့်ရဲ့ဝင်ငွေနဲ့မျှတတဲ့ဟာကိုကိုကကျန်းမာရေးနဲ့ညီညွတ်အောင်ဘုန်းဆိုပြီးတော့လဲမသွားအောင်အဲ့တော့အထူးသဖြင့်နံပါတ်1အရေးကြီးဆုံးကခန္ဓာကိုယ်ကြီး6ခန်းပြီး dehydrate ဖြစ်မသွားအောင်ဒီ fasting လုပ်နေတဲ့အချိန်တွေမှာရေရတော့လုံးဝမပြတ်တမ်းတောက်ပေးရမယ်ပေါ့နော်ရေကတော့တောက်လျှောက်တောက်ပေးရေတောက်ရေတောက်ရေတောက်ရေတောက်ဒါမှသာခန္ဓာကိုယ်ကြီးကရေနဲ့အသက်ရှင်ပြီးတော့ fasting လုပ်နေတော့မှာဒါကြောင့်ရေကိုမပြတ်တောက်ပေးမယ်ကိုစားတဲ့အချိန်မှာစနစ်တကျရေဓာတ်များတယ်အာဟာရများတယ်အသီးအကျွတ်တွေများများစားပေးမယ်အသင့်စားသုံးတွေကိုဝေးနိုင်တဲ့များဝေးမယ်အချို့အချင်းကတော့အသင့်စားသုံး ready made တောက်လို့ရတဲ့ beverage အဖျော်ရမကားတွေကိုဝေးနိုင်တဲ့များဝေးမယ်ဆိုရင်လူခန္ဓာကိုယ်ကအချိန်ချာပြီးတော့စားသုံးနေတဲ့အစာမစားဘဲဖြတ်ထားတဲ့အချိန်မှာပို့ပြီးတော့ကျန်းမာပြီးတော့ခန္ဓာကိုယ်ရဲ့စွမ်းအင်တွေထုတ်နိုင်စွမ်းကပို့ပြီးတော့တောင့်တင်းခိုင်ပါတယ်ပို့တန်ပါတယ
်ဟုတ်ကဲ့ဆရာမနောက်ရောက်ဒီတွဲလုပ်ဖို့အတွက်အကြံပြုချင်တာရှိသေးလားဆရာမ
သူနဲ့တွဲပြီးအမြဲတမ်းလုပ်ရမှာဒီခန္ဓာကိုယ်ရဲ့ exercise လို့ပြောတယ်အဲ့တော့ဒီအချိန်ချာပြီးတော့စားတဲ့နေရာမှာသူကခန္ဓာကိုယ်ကြီးကစားနေတာနဲ့အောင့်ခံနေရတယ်ဆိုတော့သူကစိတ်ပိုင်းဆိုင်ရာလည်းချို့တယ်ရုပ်ပိုင်းဆိုင်ရာကလည်းပင်မနှွမ်းနေသွားတယ်အစာမစားပဲဖြတ်ထားတော့အဲ့ဒီအချိန်မှာကိုကစိတ်ပိုင်းဆိုင်ရာလည်းစိတ်တက်မကြအောင်လမ်းလျှောက်နိုင်လမ်းလျှောက်မယ်စပိန်စီးနိုင်ရင်စပိန်စီးမယ်ရေကူးစရာရှိရင်ရေကူးမယ်အိမ်မှာခြံထဲမှာရှိရင်ခြံထဲမှာစိမ့်ပြီးတပင်းတိပဲကလေးတွေမြေကြီးတူးဆွာတာလုပ်မယ်တဘာဝကြီးနဲ့ခန္ဓာကိုယ်ကိုထိတွေ့ပေးရတယ်အဲ့တော့မှဒီကောင်းလေးတန်းရအသက်ရှူတဲ့လေ့ကျင့်ခန်းပုံမှန်လုပ်ပေးမယ်။အဲ့ဒီနဲ့မှလုံနိုင်နေဆိုလို့ရှိရင်ဖြည်းဖြည်းလေးပြေးတဲ့ jogging ပြေးမယ်။အမြန်မြန်ပြေးနိုင်ရင်မြန်မြန်ပြေးမယ်။ဘာမှမပြေးနိုင်ဘူးဆိုရင်လမ်းလေးပဲရှောက်မယ်။အဲဒါမှမဟုတ်လို့ရှိရင်ငြိမ်ပြီးထိုင်နေတဲ့အချိန်မျိုးမှဆိုလေစိတ်အတွဲ meditation လိုမျိုးတရားထိုင်တရားမှတ်တာလိုမျိုး။အဒါမှမဟုတ်လို့ရှိရင်လည်းခန္ဓာကိုယ်အကျောအစ်စ်တွေကိုစိတ်ငြိမ်ပြီးတော့ယောဂလေ့ကျင့်ခန်းလေးတွေလုပ်တာမျိုး။ဆိုဒါလေးတွေကဒီနေ့ကမ္ဘာပေါ်မှာကျမတို့အဟာရပညာရှင်တွေရောဈေးပညာရှင်တွေရောတကယ်အကုန် ဝိုင်းဝန်းပြီးတော့အကြံပြုနေကြတယ်အလေးအကျင့်ကောင်းလေးတွေပါလို့ကိုယ့်ရဲ့ခန္ဓာကိုယ်ကြီးအတွက်လည်းစိတ်ပိုင်းဆိုင်ရာပေါ့နော်စိတ်ဒုက္ခရောက်မှုတွေဒီရုပ် physical suffering တွေအဲ့တော့စိတ်ချမ်းသာကိုယ်ချမ်းသာပေါ့ဒါမျိုးတွေအကုန်လုံးအခုကျမတို့အားလုံးကကမ္ဘာမှာရှိတဲ့လူတွေအကုန်လုံးပါချမ်းသာအောင်စည်ရင်ပညာတတ်ပညာအကုန်လုံးဒါတွေမျှဝေပြီးခံစားနေရတဲ့အချိန်မှာလုံနိုင်မယ်ဆိုရင်တော့ကောင်းပါတယ်လို့အဓိကအရေးကြီးတာကခန္ဓာကိုယ်ဝိတ်ကျသွားဖို့လုပ်တာကိုထက်အဲ့ဒီဝိတ်ကျသွားတာမှာစနစ်တကျဝိတ်ကျသွားတဲ့နီးကျန်းမာတောင်မှအသက်ရှည်တောင်မှကျန်းကျန်းမာမာနဲ့အသက်ရှင်နေတဲ့သူတိုင်းအတွက်အင်မတန်မှကောင်းတဲ့ဂလိချင်းကောင်းလေးတစ်ခုဖြစ်ပါတယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမအချိန်ပိုင်းအစာရှောင်တာမှာနိုင်ပိုင်းခြားရှောင်တာကရက်ပိုင်းခြားရှောင်တာထက်ဆလုံးမဲ့သူတွေအတွက်အသင့်တော်ဆုံးဖြစ်တာကိုကျွန်တော်ပြောပြခဲ့တဲ့ကျမ်းမာရေးခန္ဓာမှာနားဆင်ကြည့်ရှုခဲ့ကြရတာပါအခုတခါတော့အပတ်စဉ်ပြောပြနေကြတိုင်းဒေသကသတင်းလောအစီအစဉ်ကိုဆက်ပြီးနားဆင်ကြည့်ရှုရမှာပါဒီတစ်ပတ်မှာတော့ UWS ဝါတက်ဖွဲ့ကငွေလိန်ခိုင်းသားတွေယာကနန်းတွေနဲ့ချီဖန်ခံခဲ့ရတာနောက်ကြားဘက်မှာစံစည်းပါဝင်ကုံစည်းနှုံတွေထိုးတက်ကုန်တာနောက်ရခိုင်ဘက်ကစစ်ဆောင်ဒုက္ခဖြစ်နေရတာနဲ့မွန်ဘက်မှာတော့ဌာနဆိုင်ရာတချို့ပြစ်ခံရတာတွေအပါအဝင်တိုင်းရင်းဒေသကသတင်းလွှာတွေကိုစူးစီးပြောပြထားပါတယ်ဒီစီဇန်ကိုတော့ FEPR အဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မိုင်းဆက်ခရိုင်ထဲအွန်လိုင်းငွေလိမ်ကိန်းလုပ်တဲ့လူတွေအလုလုတဲ့နေရာကိုဝါတပ်ဖွဲ့ကဝင်ရောက်စီးနင်းဖမ်းဆီးခဲ့ရမှာအယောက်300ကျော်အဖမ်းခံခဲ့ရပါတယ်။မော်ချီမှာကုန်စည်နှုန်းတွေအစမတန်မြင့်တက်နေပြီးစံကျန်းတအိတ်ကိုကျပ်၄သိန်းနဲ့မြန်မာနိုင်ငံတဝန်းအမြင့်ဆုံးစံချိန်ဖြစ်နေတယ်လို့မျိုးကန်တွေကပြောပါတယ်။သတင်းလွှာတွေထဲမှာတော့ရခိုင်ပြည်ကြောက်တော်မြို့နယ်ကစစ်ဘေးရှောင်တွေဟာတတ်မှတ်ပေးလိုက်တဲ့နေရာကိုပြောင်းရွှေ့ကြဖို့အခက်ကြုံနေရတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်
ကျမကနန်းဟောင်မှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မိုင်းဆက်ခရိုင်မုံယွန်ကျေးရွာအုပ်စုအတွင်းအွန်လိုင်းငွေလိမ်ကိန်းလုပ်နေတဲ့လူတွေအလုလုတဲ့နေရာကိုဝါတပ်ဖွဲ့ကဝင်ရောက်စီးနင်းဖမ်းဆီးခဲ့ရမှာအယောက်300ကျော်အဖမ်းခံခဲ့ရပါတယ်အောက်တိုဘာလ14ရက်မနက်3နာရီဝန်းကျင်လောက်မှာမိုင်းဆက်မြို့နယ်မုံယွန်ကျေးရွာအုပ်စုပင်ခမ်းရွာအတွင်းအွန်လိုင်းကနေငွေလိမ်လည်မှုအပြင်လောင်းကစားလုပ်နေတဲ့ဂိုင်းကိုဝါတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးခဲ့ကြောင်းမိုင်းဆက်မြို့ဒေသခံအမျိုးသားတအူးကပြောပါတယ်ဝါတပ်ဖွဲ့ဝင်ရောက်စီးနင်းခဲ့တဲ့အွန်လိုင်းငွေလိမ်ဂိုင်းနေထိုင်နေတဲ့နေရာကတိုက်တန်းများတစ်ခုဖြစ်ပြီးဖမ်းဆီးခံရတဲ့သူတွေအထက်တရုတ်လူမျိုးအယောက်တရာကျော်အပြင်ရှမ်းလီစုအခါနဲ့ဝလူမျိုးတွေပါဝင်တယ်လို့ဆိုပါရယ်
။ကယားကရနေပြည်မော်ချီမြို့မှာကုန်စည်နှုန်းတွေအစမတန်မြင့်တက်နေပြီးစံကျန်းတအိတ်ကိုကျပ်လေးသိန်းနဲ့မြန်မာနိုင်ငံတဝန်းအမြင့်ဆုံးစံချိန်ဖြစ်နေတယ်လို့မြို့ခန့်တွေကပြောပါရယ်။လွယ်ကော်ဒေါတမကြီးဘောလခဲလမ်းမှာပြီးခဲ့တဲ့မီလကစပြီးပိတ်ဆို့ထားတာကြောင့်ကုန်စည်နှုန်းတွေတဖြည်းဖြည်းမြင့်တက်လာခဲ့ရကနေအခုအောက်တိုဘာလမှာတော့အဆိုးဆုံးအခြေအနေထိကျုံနေရတယ်လို့မြို့ခန့်တယောက်ကပြောပါရယ်။လက်တလောမှာအခြေခံစားတောက်ကုန်တွေဖြစ်တဲ့စံကျန်း24ပြည်တအိတ်ကိုကျပ်လေးသိန်း၊ပေါ်ဆန်းမွေးတအိတ်ကိုကျပ်6သိန်းဝန်းကျင်စားဦးစီတပိတ်တာကိုကျက်တသိန်းကျုပ်တလုံးကို1500ကျက်ကျက်သွန်းနေတပိတ်တာကိုကျက်2000ဝထီမြင့်တက်နေတာလို့ဒေသခံတွေကပြောပါတယ်
ရေမြကန္နလန်းရှိဖူးလဖက်ရည်ဆိုင်မှာအော်တိုဘာလ18ရက်နေ့မနက်ပိုင်းကတနတ်သမားတယောက်ကရေမြနယ်ငားလုံငန်းဦးစီးမှုဦးစော်နိုင်လင်းကိုတနတ်နဲ့ပစ်တက်ခဲ့တယ်လို့မြို့ခံတွေကပြောပါတယ်တနတ်သမားကဝိတ်တင်းနဲ့ငားဆိုင်ကအမျိုးသားနဲ့ရောက်လာပြီးတနတ်သုံးချက်ပစ်သွားတယ်လို့မြို့ခံတယောက်ကပြောပါတယ်ဦးစော်နိုင်လင်းကတော့အပြစ်ခံရတဲ့နေရာမှာပဲသေဆုံးသွားခဲ့ပါတယ်အော်တိုဘာလ10ရက်နေ့ကရေမြအောင်မြတ်တရက်ွက်အုတ်ချုံရေးမှုဦးအေးလွင်ခေါ်ကိုယ်လက်တနတ်နဲ့ပြသက်ခံခဲ့ရတယ်လို့အော်တိုဘလာ17ရက်နေ့ကလည်းရေးမြို့တိရိမာလာရက်ွက်ကဥအောင်သူခေါ်ဥစီသူရေးမြို့နယ်ဖလန်ရွာနားမှာတနတ်နဲ့ပြစ်ခတ်ခံခဲ့ရပါတယ်
ရခိုင်ပြည်ကမြို့နယ်တချို့နဲ့ပလောဝမြို့နယ်တွေမှာစစ်ကောင်စီကရိတ်ခါလူနဲ့လက်နက်အင်အားတွေအခုရက်ပိုင်းအတွင်းအရင်ကထက်ဖြည့်တင်းနေတယ်လို့ဒေသခံတွေကပြောပါတယ်။အောက်တိုဘာလ12ရက်နေ့ကမေပုံမြို့နယ်စငင်းရွာအနီးကတောင်မှာစခန်းချထားတဲ့စစ်ကောင်စီတပ်ကိုရိတ်ခါတွေဖြည့်တင်းခဲ့တယ်လို့တောင်အောက်မှာလည်းရိတ်ခါတူလောင်ဖို့ယာယီအဆောင်တွေစောင့်နေတယ်လို့ရွာသားတယောက်ကပြောပါတယ်။အောက်တိုဘာလ14ရက်နေ့ကလည်းကြောက်တော်မြို့နယ်တွေကတပ်စခန်းတွေကိုရေချောင်းကနေရိတ်ခါတွေပို့ဆောင်ခဲ့တယ်လို့ရေတပ်ဘောနစီနဲ့ကြောက်တော်ကနေဘလက်ဝဘက်ကိုအောက်တိုဘာလ16ရက်နေ့ကရိတ်ခါနဲ့လူအင်အားတွေဖြည့်တင်းခဲ့တယ်လို့မျက်မြင်ဒေသခံတွေကပြောပါတယ်
။ချင်းပင်နယ်ဟာခါမြို့နိုင်ငံကူးလက်မှတ်ထုတ်ပေးရေးယုံ passport ယုံကအောက်တိုဘာလ12ရက်နေ့ကစလို့နိုင်ငံကူးလက်မှတ်တွေနယ်ကျော်လုတ်ပိုင်ခွင့်ကိုရုတ်တရက်ပိတ်လိုက်တာကြောင့်ချင်းပြည်သူတွေအခက်အခဲကြုံတွေ့နေရပါတယ်။ကြိုတင်အသိပေးခြင်းမရှိဘဲနယ်ကျော် passport လုတ်ခွင့်ရုတ်တရက်ပိတ်လိုက်တာကြောင့်ချင်းပြည်နယ်ပြင်ပကလေးတမူးနယ်ကန့်ကောမြို့နယ်တွေကနေ passport လုတ်ဖို့စောင့်ဆိုင်းနေကြတဲ့ပြည်သူတွေအခက်ခဲတွေ့နေကြရတာလို့ဟာခါမြို့ကို passport လုတ်ဖို့ရောက်ရှိနေတဲ့ချင်းမျိုးသားတယောက်ကပြောပါတယ်နေစရိတ်စားစရိတ်နဲ့ခရီးစရိတ်တွေကုန်ပြီးအခက်ခဲဖြစ်နေကြရပါတယ်ချင်းပြည်နယ်ပြင်ပရှိချင်းလူမျိုးတွေအများစုနေထိုင်ကြတဲ့ကလေးမြို့နယ်တမူးမြို့နယ်နဲ့ကန့်ကောမြို့နယ်တို့ကချင်းပြည်သူတွေကိုဟာခါမြို့မှာနားလည်မှုနဲ့ passport နဲ့ကြော်လုတ်ခွင့်ပြုထားခဲ့တာဖြစ်ပါတယ်
နာဂကိုပိုင်အောက်ချုပ်ခွင့်ရဒီတာနိုင်ယွန်းမြို့နယ်မှာအောက်တိုဘာလဒုတိယပတ်ထဲမိုးရစေးဝါထိုးသွင်းရမှရှော့ဖြစ်ပြီးအထက်တန်းကျောင်းသားတယောက်သည်တယောက်အရေးပေါ်ဆေးရုံတင်လိုက်ရတဲ့အပြင်ကျောင်းသူနှစ်ယောက်ကတော့စိတ်ကြွဆေးရောင်းလို့ကျောင်းထုတ်ခံလိုက်ရပါတယ်အာနာသိမ့်ပြီးနိုင်ငံရေးအခြေအနေတွေကြောင့်ဒီတာတွင်လုံခြုံရေးအောက်ချုပ်ရေးတရားစီရင်ရေးတို့ကိုစစ်ကောင်စီအနေနဲ့မလုံနိုင်တော့တဲ့နောက်မိုးရစေးပြဿနာကအခြေအနေအတော်လေးကိုဆိုးရွားလာတာလို့နိုင်ယွန်းဒီတာခန့်အမျိုးသားတယောက်ကပြောပါတယ်အထက်တန်းအလေတန်းကျောင်းသူကျောင်းသားတွေကစိတ်ကြွဆေးပြားနဲ့ဘိန်းဖြူတွေကိုကျောင်းထဲမှာရောင်းနေကြတဲ့အပြင်သူတို့ကိုယ်တိုင်လည်းသုံးဆွဲနေကြတယ်လို့ဒေသခံတွေနဲ့ရမီရဖတွေကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရခိုင်ပြည်ကြောက်တော်မြို့နယ်ကန်ဆောက်ရွာဘုံကြီးကျောင်းဝင်းထဲမှာရှိတဲ့စစ်ပေးချောင်းအိမ်ထောင်စု53စုကိုရွာသားတွေကသတ်မှတ်ပေးလိုက်တဲ့နေရာမှာပြောင်းရွှေ့ပေးဖို့အတွက်ပြောလာလို့စစ်ပေးချောင်းတွေနေရာတစ်ကိုပြောင်းဖို့အခက်ကြုံနေကြပါတယ်။ဒါ့အပြင်အရင်ကနေခဲ့တဲ့ရွာတွေကိုပြန်ဖို့ကလည်းအခက်အခဲရှိနေပါတယ်။ဒီအကြောင်းကိုတော့မောင်အေးကတင်ဆက်ပေးပါမယ်ရှင်
။ကျောက်တော်မြို့နယ်ကန်ဆောက်ရွာကသာသနာ့ဝေပုလဘုံတော်ကြီးကျောင်းဝန်းထင်းမှာခိုးလုံနေကြတဲ့စစ်ပေးချောင်းတွေကိုနေရာပြောင်းပေးဖို့စီစဉ်ရတဲ့အခြေအနေနဲ့ပတ်သက်ပြီးကြေးရွာအုပ်ချုပ်ရေးမှူးဖြစ်သူဦးမောင်မောင်ကျော်ကအခုလိုပြောပါတယ်
။ကျွန်တော်ကမှ
ကျွန်တော်တို့ရွာမှာတို့ရောက်တာကလည်း3နှစ်ကျော်ရှိပါပြီဆိုတော့ဘုံကြီးเจ้าမှာဥပုပ်တီလာစောင့်တီဖို့တွားတဲ့တူတွေအတွက်ပတ်ဝန်းကျင်ညညာတာတွေပြီးတော့လင်းယူတားမွေးကိစ္စအကြောင်းတွေခက်ခဲရှိတယ်အဲကြောင့်စီဝေးလုပ်ပြီးတော့အားလုံးဆုံးဖြတ်ချက်ရအရင် yes ခန်းဟောင်းလုပ်ခဲ့တဲ့နေရာမှာချပေးမယ်ပေါ့အဲ့ဒီနေရာကရွာထဲလဲကြတယ်ချောင်းနဲ့လဲနှီးတယ်ရေကန်ထဲရှိတော့အဲ့ဒီနေရာကလုံခြုံတယ်ဆိုပြီးရွာသားအားလုံးဆုံးဖြတ်ချက်နဲ့အဲ့ဒီနေရာကိုရာထားထားတယ်ကျွန်တော်တို့
အဲ့ဒီစိုက်ပေးချောင်းစခန်းမှာကြောက်တော်မျိုးနေပြိုက်တိုင်တာမမင်းဝရွှေပြည်နဲ့ဘလောက်ဝမျိုးနေကဘလောက်တောင်နဲ့စိန်စဲစားတဲ့အရွာတွေကစိုက်ပေးချောင်း200ကျော်မှာ2019ခုနှစ်ကတည်းကခိုးလုံနေကြတာဖြစ်ပါတယ်အခုရွာသားတွေသတ်မှတ်ထားတဲ့နေရာတိုက်ကိုပျောက်ရွှေ့ဖို့အတော့စိုက်ပေးချောင်းတွေကျုံနေရတဲ့အခခင်နဲ့ပတ်သက်ပြီးစိုက်ပေးချောင်းမျိုးသမိန်တယောက်ကအခုလိုပြောပါတယ်
ပြောရမယ်ဆိုရင်အဲ့ဒီရဲစခန်းနေရာကအစိုးရနေရာလည်းဖြစ်တယ်ပြီးတော့အိမ်ကအဖွဲ့အစည်းတွေအကူအညီနဲ့စောက်ထားတာကလည်းတလားတော့မပြည့်သေးဘူးအခုလောလောဆယ်ဖြူပြီးပြန်စောက်ရမယ်ဆိုတာကအဆင်မပြေဘူးလေစားဝတ်နေရေးလည်းအဆင်မပြေငွေကြေးရရှိတာလည်းမဟုတ်ဘူးအခုရှာအခုစားနေကြရတာကို
ဒါအပြင်တောက်သုံးရည်နဲ့အင်တာတော်လေးလိုအပ်ချက်တွေရှိနေတယ်လို့ဆိုပါတယ်။လာရှိအရှင်ရခိုင်ပြည်မှာတိုက်ပွဲတွေမရှိပေမဲ့ရော်ဒီမှာစိုက်ကောက်စီတက်ကတက်စခန့်ချထားတဲ့အပြင်ဂလတန်မြတ်အရှိဖတ်ချမ်းမှာရွာသားတွေကိုနေထိုင်ခွင့်မပေးတဲ့အတော့အရန်နေခဲ့တဲ့ရွာတွေကိုလည်းမပြန်ရေးဘူးလို့အဲ့ဒီစိုက်ပေးဆောင်အမျိုးသမီးကစားပြောပါတယ်။
သူတို့တတ်မှတ်ထားတာကအရှိကန်းဆိုရင်လုံးဝမနေရဘူးခုချိန်ထိပဲပြီးတော့စစ်တပ်ကလည်းစခန်းတွေချထားတယ်လက်ရှိပြူဟာတွေလည်းထိုင်နေတယ်ဆိုတော့အဲဒါကြောင့်ရွာကိုမပြန်ရဲမဝင်ရဲဖြစ်နေတာပါ
ရခိုင်ပြည်မှာစိုက်ကောက်စီတက်နဲ့ရခိုင်တက်တော်တို့တိုက်ပွဲတွေပြင်းထန်ခဲ့တဲ့2019ခုနှစ်ကစပြီးသိမ့်နှက်ရှိတဲ့ပြည်သူတွေစိုက်ပိလျှောက်တွေအဖြစ်ပျောက်ရွှေ့နေထိုင်ခဲ့ကြရပြီးစိုက်ကောက်စီကပုံနှကျွမ်းကြောက်တော်မြေပုံနဲ့ချင်းပြည်နယ်ပလောဝါမြို့နယ်ကစိုက်ပိလျှောက်တချို့ကိုထောက်ပန်းငွေအနည်းငယ်စီပေးပြီးလွန်ခဲ့တဲ့နှစ်ကနေရက်ကိုပြန်ပို့ခဲ့ပါတယ်။ဒါပေမဲ့အခုချိန်ထိနေရက်မပြန်နိုင်သေးတဲ့စိုက်ပိလျှောက်63နှင်းမှရှိနေသေးတယ်လို့အရက်ဖအဖွဲ့စည်းတွေကပြုစုထားတဲ့စာရင်းတွေအရသိရပါတယ်။
အကြမ်းဖက်မှုကိုလှုပ်ဆောင်နေတဲ့စစ်ကောင်စီဟာငြိမ်းချမ်းရေးကိုဖော်ဆောင်နိုင်မှာမဟုတ်ဘူးလို့တိုင်းသားကောင်းဆောင်တချို့ကပြောဆိုလိုက်ပါတယ်။ကျမအမြန်နေစူးစီးတင်ဆက်ပေးပါမယ်။တွဲဆောင်ဆွေးနွေးမှုတွေနဲ့ပြည်တွင်းငြိမ်းချမ်းရေးကိစ္စရပ်တွေကိုပြောနေပေမယ့်လူထုကိုအကြမ်းဖက်ပြီးရန်သူလိုမျိုးပစ်မှတ်ထားတိုက်ခိုက်နေတဲ့စစ်ကောင်စီရဲ့လှုပ်ရက်တွေအပေါ်ပို့အမျိုးသားဖက်ဒရယ်ကောင်စီ PNFC ရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကအခုလိုမျိုးသုံးသပ်ပြောဆိုလိုက်တာဖြစ်ပါတယ်
။စေအုပ်စုဟာငြိမ်းချမ်းရေးဆိုတဲ့ဟာကိုတွင်တွင်ပြောနေပေမယ့်လို့တကယ်ရင်ထဲမှာငြင်းငြမ်းလိုတဲ့ဆန္ဒမရှိတဲ့အပြင်ကိုပြည်သူကိုရန်သူတတ်မှတ်ပြီးပုံမှုပြီးတော့ရက်ဆက်လာတာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီကနေ့စေအုပ်စုတည်ကျွန်တော်တို့တရားမဝင်တဲ့အစိုးရဖြစ်တယ်လို့ပဲစေအုပ်စုပါဝင်တဲ့ကျွန်တော်တို့စစ်တပ်ဟာလည်းပဲတရားဝင်တတ်မတော်တရားဖြစ်ကနေပြက်ပြဲသွားပြီဖြစ်ပါတယ်။ပြည်သူကိုရန်သူလိုတတ်မှတ်နေတဲ့စေအုပ်စုကိုကျွန်တော်တို့လူထုကလည်းလူထုရဲ့ရန်သူအနေနဲ့တတ်မှတ်တာဖြစ်ပါတယ်။
အော်တိုဘာလဒုတိယအပတ်ကဖြစ်ပွားခဲ့တဲ့ကချင်ပြည်နယ်လိုင်စာမြို့အနီးကမုန်းလိုက်ခဲ့စစ်ဘေးရှောင်စခန်းတိုက်ခိုက်ခံရမှုအပြီး National Sport Team NSD ကထုတ်လွှင့်ခဲ့တဲ့မုန်းလိုက်ခဲ့စစ်ဘေးရှောင်စခန်းအပေါ်ကျူးလွန်ခဲ့တဲ့စစ်ကောင်စီရဲ့စစ်ရာဇဝတ်မှုဆိုတဲ့ရုပ်သံထဲမှာ PNFC ဥက္ကဋ္ဌကပြောဆိုသွားတာဖြစ်ပါတယ်စစ်ကောင်စီအနေနဲ့ငြိမ်းချမ်းရေးလို့ပြောနေပေမဲ့လည်းတစ်ဖက်မှာတော့စစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတိုင်းမှာလူထုတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်မှုတွေစစ်ရာဇဝတ်မှုတွေကိုအမြဲလို့ကျူးလွန်နေတယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ကရင်ရဲ့အမျိုးသားများကာကွယ်ရေးတက် KNDF ရဲ့ဥက္ကဋ္ဌခွန်ဘီထူးကလည်းအခုလိုမျိုးသုံးသပ်ပြောဆိုပါတယ်
။ဒီကချင်ပြည်နယ်မှာစကိုင်းမှာနော်ကရင်မှာတနိုင်ငံလုံးမှာပေါ့နော်ချင်းပြည်နယ်ဘက်မှာဒီရက်ဆက်စွာတပ်ဖြတ်မှုတွေလူမဆန်တပ်ဖြတ်မှုတွေကအများကြီးတွေ့ရတဲ့အတွက်ပေါ့နော်ကျွန်တော်တို့အားလုံးကအစ်တဲ့ပူညညူကြပြီးမှပေါ့နော်စစ်ကောင်စီကိုတကယ်ပဲအနာသိမ်းယူကနေပြီးမှပေါ့နော်ဖြုတ်ချနိုင်ဖို့အတွက်ကျွန်တော်တို့ဆက်ပြီးမှစူးစမ်းကြရမယ်ညညူကြရမယ်ပေါ့နော်ကျွန်တော်တို့တွေဒီထက်ပူပြီးမှလည်းမြန်မြန်ဆန်းနေပေါ့နော်ဒီအာနာရှင်ကိုမြန်မြန်ဖြုတ်ချနိုင်မှသာလင်းဒီတူထွက်တန်ယုံမှုတွေအာပြည်သူပြည်သားတွေတိုင်းပြည်နေနိုင်မှုတွေကိုအမြန်ဆုံးအခုစားနိုင်မှဖြစ်တဲ့အတွက်ပေါ့နော်အမြန်ဆုံးဆက်လက်လက်တွဲကြရအောင်လို့တပြိုင်တည်းဖိတ်ခေါ်တိုက်တွန်းလို့ပါတယ်ဗျာ
အကြမ်းဖက်လုံရက်တွေကိုလှုပ်ဆောင်နေတဲ့စစ်တပ်မရှိမှပဲငြိမ်းချမ်းရေးကိုတိစောက်နိုင်မယ်လို့ခွန်မြင့်ထွန်းကဆက်ပြောပါတယ
်ကျွန်တော်တိုင်းပြည်မှာဆက်အာနာရှင်စနစ်ကိုကျွန်တော်တို့မဖြုတ်သိမ်းနိုင်ဘူးဆိုရင်ဒီလိုဖြစ်စဉ်တွေထပ်ကြော်ရမှာဖြစ်ပါစေအုပ်စုနဲ့ဆရာနာရှင်စနစ်ကိုတစားမကြံကျွန်တော်ဖြိုပြက်ပို့ဖို့ကျွန်တော်တို့အားလုံးမှာတောင်းအောင်ရှိပါတယ်ဒီနေ့ကချင်ပြည်သူများနဲ့အတူကျွန်တော်တို့တရားတဲ့ရက်တည်ပြီးကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ
်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်အာဏာသိမ်းလိုက်ပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဟာစစ်တပ်ရဲ့အာဏာသိမ်းယူမှုနဲ့အတူတရားဝင်တပ်မတော်ကနေပြက်ပြဲသွားပြီလို့ပို့တိုင်းသားခေါင်းဆောင်ခွန်မြင့်ထွန်းကပြောဆိုလက်ပါတယ်အခုဆက်ပြီးတော့သတင်းချင်းချက်ကိုနားဆင်ကြရမှာပါ
ရှမ်းပြည်မိုင်းဆက်ခရိုင်ထဲအွန်လိုင်းငွေလိမ်ဂိုင်းလုပ်နေတဲ့သူတွေအလွတ်လွတ်တဲ့နေရာကိုဝတ်တပ်ဖွဲ့ကဝရောက်စည်းနှင်ဖမ်းဆီးခဲ့ရမှာအယောက်300ကျော်အဖမ်းခံခဲ့ရပါတယ်မော်ကြီးမှာကုန်စည်လုံးနဲ့အဆမတန်မြင့်တက်နေပြီးစံကျန်းတအိတ်ကိုကျပ်လေးသိန်းနဲ့မြန်မာနိုင်ငံတဝန်းအမြင့်ဆုံးစံချိန်ဖြစ်နေတယ်လို့မြို့ခံတွေကပြောပါတယ်
ရရှင်တွေအခုနားဆင်နေကြကြရတာကတော့နန်ဆက်ဒေတာအတိုင်းသားသတင်းတော်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအာမီပါ
။ online ငွေလိမ်ဂိုင်းသားတွေကို WhatsApp ဖွဲ့ဖန်ခဲ့တာကုန်စည်စစ်ပေးဒုက္ခတွေပါဝင်အပတ်စဉ်အတိုင်းသတင်းလောကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ဗီဒီယိုရဲ့ချက်တာရင်းရအစီအစဉ်နဲ့ဆက်မသက်ခင်သတင်းအချင်းချက်ကိုမဆွမြတ်မုံပြပြပေးပါအောင်ခင်ဗျာ
ဟာမတ်စစ်သွေးကြွားတွေကိုလက်တုပ်ပြတဲ့အနေနဲ့ကာဆန်ကမ်းမြောင်ဒေသအပေါ်အစ္စရေးတို့ကဒီကနေ့မှလည်းလေကြောင်းကနေတိုက်ခိုက်မှုတွေကိုဆက်လက်လုပ်နေပါတယ်။အစ္စရေးဘက်ကရပ်တည်တယ်ဆိုတာပြသတဲ့အနေနဲ့ဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်ခါဂျေရုဆလမ်မြို့ကိုသွားရောက်ပြီးတော့အစ္စရေးဝန်ကြီးချုပ်မယ်ဂျမန်ဒါတတာဟူနဲ့တွေ့ဆုံပါတယ်။အစ္စရေးတို့အတွက်အမှောင်မှိုက်ဆုံးအချိန်မှာဗြိတိန်နိုင်ငံကအပိတ်ထောက်ခံနေတယ်လို့ပြောခဲ့တယ်လို့အပြစ်မဲ့သူတွေတည်ဆုံရတဲ့အပေါ်စိတ်မကောင်းဝမ်းနည်းရတယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြုတွဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဟာမတ်တွေရဲ့ဒဏ်ခံရသူတွေထဲမှာပါလက်စတိုင်းလူမျိုးတွေလည်းပါဝင်နေတယ်ဆိုတာသဘောပေါက် ောက်လက်ခံတယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီဂါဇာဒေသကိုဝေရောက်နိုင်ဖို့အတွက်အကူအညီထောက်ပံ့ရေးပစ္စည်းတွေနဲ့ကုန်တင်ကအစီး20လောက်ဟာအီဂျစ်နိုင်ငံဘက်နဲ့နယ်စပ်ဖြစ်တဲ့ Rafah နယ်စပ်ကကိန်းနာမှာဒီကနေ့အသက်ဆောင်နေကြတယ်လို့ဒေတာရင်းကသတင်းမှဖော်ပြပါတယ်။အဲဒီအကူအညီတွေကိုကုလသမဂ္ဂကလိုအပ်နေတဲ့သူတွေကိုခွဲဝေပေးရမှာဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသကအစ္စရေးတို့အပေါ်ဟာမတ်စစ်သွေးကြွတွေတိုက်ခိုက်ခဲ့တဲ့ကိစ္စ၊ယူကရိန်းစစ်ပွဲအရေးကိစ္စအပေါ်အမေရိကန်ပြည်ထောင်စုရဲ့တုံ့ပြန်ပုံနဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဒီကနေ့ကြာသပတေးညပိုင်းမှာနိုင်ငံကိုမင်းကွန်းပြောကြားမှာဖြစ်ပါတယ်။ဟာမတ်စစ်သွေးကြွတွေအပေါ်လက်တုံ့ပြန်တိုက်ခိုက်နေတဲ့အစ္စရေးဘက်ကထောက်ခံနေစရာပြသတဲ့အနေနဲ့ရောဂါဇာကမ်းမြောင်ဒေသကပါလက်စတိုင်းတွေရှိရာလူသားချင်းစာနာတဲ့အကူအညီတွေရောက်ရှိနိုင်ရတဲ့အတွက်ကိုသမ္မတဘိုင်ဒန်အစ္စရေးကိုဗုဒ္ဓဟူးနေ့ကတွားရောက်ခဲ့ပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဟောင်းလောင်းအဖြစ်ဒီ Republican Party ကရွေးချယ်ထားတဲ့ Jim Jordan ကိုအောက်လွှတ်တော်မှာဒီကနေ့တတိယအကြိမ်မဲခွဲမှဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ခေါက်မဲခွဲမှုတွေအတွင်းမှာဒီအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်အတည်ပြုနိုင်လောက်အောင်မဲအတည်ပြုမဲမရတာကြောင့်ဒီကနေ့လည်းထပ်ပြီးတော့မဲခွဲကြမှာပါ။လောလောဆယ်ထိတော့ Republican Party တွင်းမှာကိုအမတ်20ကျော်ကသူ့ကိုကန့်ကွက်နေပါတယ်။တခါအီးဥရောပတပကကပေးတဲ့လူခွင့်ရေးဆိုင်ရာအထင်ကရစုကိုဒီနှစ်အတွက်အီရန်ကမာဆာအမီနီနဲ့အီရန်အမျိုးသမီးခွင့်ရေးလှုပ်ရှားမှုတို့ကရရှိသွားကြပါတယ်ရှင်။
ကျေးဇူးပါမဆင်မြတ်မှုရေအခုတော့ VO ရဲ့ကြာတာပညာအစီအစဉ်တွေပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လို့ရမှုကအလိန်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်းနဲ့ Justin သွေးတို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်းမှာ VO ကိုအခုလိုနားဆင်အားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုဝရှင်လန်းချမ်းမြေကြပါစေခင်ဗျာ